Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်း2019ခုနှစ်နိုဝင်ဘာလ25ရက်စနေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ဒီမှာရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာပါကျွန်တော်ရန်နိုင်ပါစနေညဘက်သတင်းတွေကိုမိုက်အီတန်စင်နဲ့အတူညပေးမှာဖြစ်ပါတယ်။အီဂျစ်နိုင်ငံကဗလီတစ်ခုကိုစစ်သွေးကြောလို့တန်တရားဖြစ်ပေါ်ရှိသူတွေမနေ့ကတိုက်ခိုက်ခဲ့တာကြောင့်တည်ဆုံသွားတဲ့သူရေတွက်ဟာလူ305ယောက်ရှိသွားခဲ့ပြီဖြစ်ပါတယ်။ကွာရီအနေနဲ့ကျန်းမာသမားတွေကိုစီးရင်းနဲ့ချိန်မုံပြရမယ်လို့အမေရိကန်သမ္မတဒေါနယ်ထရမ့်ကပြောလိုက်ပါတယ်။ကွာတော်ဘောလုံးသမားလီယိုနယ်မက်ဆီဟာဘာစီလိုနာအသင်းနဲ့စာချုပ်တစ်တရက်ထပ်တိုးလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုယ်ညာဘက်မှာကြားဖို့ရှိပါတယ်ဗျာ
။ကောင်းပါပြီရှင်။ဒီကနေ့ညသတင်းတွေပြည်နာဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
ဒီရက်ဆုံးခေါ်တဲ့ရခိုင်ကတိုင်းရင်းသားတွေဆိုရင်လည်းဟိုတချို့နေရာမြောက်ဦးတို့အဲ့လိုကြောက်တော့နေရာတွေကိုပြန့်ကျေပြီးရောက်တော့လို့ရှိပါတယ်။ရခိုင်တိုင်းရင်းသားတွေနောက်တစ်ခါရခိုင်မျိုးနွယ်စုတွေ
ဒီတဲ့တော်မျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်စောဝေပြောသွားတာပါ။အပြည့်စုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်။ဒီအကြောင်းနဲ့အတူသတင်းတောက်မှတ်စုအစီအစဉ်နဲ့မြန်မာတခွင့်အစီအစဉ်ကိုပါနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့မအီတန်စင်တို့ပြောပြပေးပါမယ်ရှင
်။ဤဂျန်နိုင်ငံမြောက်ပိုင်းဆိုင်းနိုင်ကျွန်းဆွယ်ကလူတွေပြစ်ချက်နေတဲ့ပလီတစ်ခုကိုစစ်သွေးကြောလို့တန်ကြားဖြစ်ပွဲရှိသူတွေမနေ့တော့ဂျာနီကတိုက်ခိုက်ခဲ့တာကြောင့်တည်ဆုံသွားတဲ့သူအရေးတွက်ဟာလူ305ယောက်ရှိသွားခဲ့ပြီဖြစ်တယ်လို့ဤဂျစ်လုံခြုံရေးတာဝန်ရှိသူတွေကပြောလိုက်ပါတယ်။ဒီထဲက28ယောက်ကတော့ကလေးတွေဖြစ်ကြပါတယ်။BLF မျိုးက L Roder ဘလီကိုအစွန်းရောက်25ယောက်ကနေ30လောက်ကပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့အီဂျစ်ရှေ့နေကျုံယုံကပြောပါတယ်။စစ်သွေးကြော်တွေဟာခီးကြမ်းမောင်းနေလို့ရတဲ့ကားတွေနဲ့ရောက်လာပြီးတော့ဖောက်ခွဲပစ္စည်းတွေကိုထောင်ပြီးဘလီတဲကိုပြေးဝင်သွားကြောင်းအဲ့နောက်သူတို့ဟာအဲ့ဒီကနေထွက်ပြေးပြီးတော့ဝတ်ပြုတဲ့သူတွေကိုတနက်နဲ့ပြစ်ခတ်ခဲ့တာဖြစ်တယ်လို့ပြောပါတယ်။ဒါအပြင်တနက်သမားတွေဟာဘလီတဲကနေအပြင်ကိုမထွက်နိုင်အောင်အပေါ့ဝမှာကားတွေကိုမီးရှို့ခဲ့တယ်လို့လည်းဆိုပါတယ်အရေးပေါ်လူနာတင်ရင်တွေရောက်လာချိန်မှာလည်းစစ်သွေးကြော်တွေကအဲ့ဒီအရေးပေါ်ကားတွေကိုတနက်နဲ့ပြစ်ခတ်ခဲ့တယ်လို့မျက်မြင်သက်တွေကပြောပါတယ်ဒီတိုက်ခိုက်မှုအတွင်းနောက်ထပ်128ယောက်လည်းဒဏ်ရာရသွားခဲ့တယ်လို့အီဂျစ်စိုးရပိုင်းရုပ်သံလိုင်းကဆိုပါတယ်အခုအချိန်ထိတော့ဘယ်သူမှသူတို့ရဲ့လက်ချက်ဖြစ်တယ်လို့တော့ထုတ်ပေါ်ပြောဆိုခြင်းမရှိသေးပါဘူးဒါပေမဲ့ IS အဖွဲ့ကတော့ဒီဒေတာတွေမှာ2013ခုနှစ်ကစပြီးတော့တိုက်ခိုက်မှုတွေလှုပ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်အနေနဲ့ Syria က CAT-YPG တပ်သားတွေအတွက်လက်နက်ထောက်ပံ့မှုကိုရပ်ဆိုင်းမှာဖြစ်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတူရကီနိုင်ငံကိုပြောဆိုလိုက်တယ်လို့တူရကီတာဝန်ရှိသူတွေကပြောပါရယ်။တောက်ကြနေတုန်းကသမ္မတဒေါ်နယ်ထရမ့်ကတူရကီသမ္မတရီဆက်တေယင်အာဒဝန်နဲ့ဖုန်းပြောပြီးမှဒီလိုပြောသွားတာလို့နိုင်ငံခြားရေးဝန်ကြီးမဗ်လူကာဗူဆိုဂလူကပြောပါရယ်။YPG အတွက်လက်နက်မထောက်ပံ့ဖို့ညွှန်ကြားထားတဲ့အကြောင်းဒေါ်နယ်ထရမ့်ကအသေးချာအမိန့်ပေးထားတယ်လို့ကာဗူဆိုဂလူကပြောပါရယ်။သမ္မတအင်ဗျူတော်ကတောက်ကြနေညနေကထုတ်ပြန်တဲ့ကြေညာစာမှာဆီးရီးယားကမိဖက်အဖွဲ့တွေအတွက်စီးရီးအထောက်ပံ့နဲ့ပတ်သက်ပြီးတော့ပြောင်းလဲဖို့အစီအစဉ်ရှိတဲ့အကြောင်းကိုဒေါ်နယ်ထရမ့်ကအာဒဝန်ကိုပြောလိုက်တာပါ။အစ္စလာမစ်စစ်သွေးကြွတော့အဓိကခြေကုပ်ယူထားတဲ့ရာကာမြို့ကိုပြန်သိမ်းနိုင်ပြီးနောက်ပိုင်းမှာတော့ဒီလိုမူဝါဒပြောင်းလဲမှုတွေလှုံ့ဆော်တာဖြစ်တဲ့အကြောင်းကိုကြေညာချက်မှာဖော်ပြထားပါတယ်ရှင်။
ကက်တာလုံးနီးယားဒေသလွတ်လပ်ရေးခွဲထွက်ဖို့ကြိုးပမ်းတဲ့နေရာမှာသတင်းမားတွေဆိုင်ဘာတိုက်ခိုက်မှုတွေလုပ်ပြီးခွဲထွက်ရေးလိုလားသူတွေကိုထောက်ခံဖို့ရုရှားနိုင်ငံကနောက်ခွဲကနေကြိုးပမ်းမှုဟာစပိန်နိုင်ငံရဲ့ချမ်းသာတဲ့အရှေ့မြောက်ဒေသကိုတွေမဟုတ်ပဲတခြားဥရောပဒေသတွေကိုပါထိုးပေါက်ထိန်းချုပ်နိုင်ဖို့အတွက်ရည်ရှိချမှတ်ထားတဲ့မဟာဗျူဟာရဲ့အစိပ်ပိုင်းတစ်ရပ်ဖြစ်တယ်လို့စပိန်တာဝန်ရှိသူတွေက VOA ကိုပြောပါရယ်ပြီးခဲ့တဲ့အောက်တိုဘာ1ရက်နေ့ကပြုလုပ်ခဲ့တဲ့ကက်တာလုံးနီးယားဒေသလွတ်လပ်ရေးအတွက်လူလူဆန္ဒခံယူပွဲကိုဩဇာလွှမ်းမိုးနိုင်ဖို့ရည်ရွယ်ပြီးတော့သတင်းအမတွေပို့ပြီးထွက်လာစေဖို့အတွက်ရုရှားနိုင်ငံမှာလူမှုကွန်ရက်အကောင့်တူတွေထောင်ထဲချီလုပ်ခဲ့တယ်ဆိုတဲ့ဆွတ်ဆွတ်ချက်ပေါ်မှာစပိန်နဲ့နီတိုမဟာမိတ်အဖွဲ့ကစုံစမ်းစစ်ဆေးနေပါတယ်။ဒီစိုက်ဘာတိုက်ခိုက်မှုနဲ့ရုရှားဆိုရကြတိုက်ရိုက်ချိတ်ဆက်ဆက်သွယ်ထားတာမရှိသေးကြောင်းဒါပေမဲ့ဒီစိုက်ဘာတိုက်ခိုက်မှုအများစုဟာစိန့်ပီတာစဘတ်မြို့နာကသမ္မတပူတင်နဲ့နှီးဆက်တဲ့စီးပွားရေးလှုပ်ဖော်ကိုင်ဘက်တူပိုင်တဲ့အဆောက်အုံကနေလှုပ်တာဖြစ်တယ်ဆိုတာကိုခြေအခံတွေးရှိထားကြောင်းစပိန်လွှတ်တော်မှာကြာသပတေးနေ့ကကြားနာပွဲအတွင်းထွက်ဆိုသွားခဲ့ပါတယ်။ဒီစိုက်ဘာတိုက်ခိုက်မှုတွေထဲမှာစပိန်လွတ်လပ်ရေးကိုစွန့်ကျင်တဲ့သူတွေရဲ့အီးမေးလ်တွေကိုခိုးဝင်ဖို့ကြိုးပမ်းတာကြီးလဲပါဝင်ခဲ့ပါတယ်ခင်ဗျာ
ပြီးခဲ့တဲ့သတင်းပတ်တုန်းကလူဟန့်စ်ဒေတာမှု Igor Plotnitsky ကိုရာထူးကနေထွက်အောင်လို့အာဏာသိမ်းဖို့ကြိုးစားမှုဖြစ်ခဲ့တယ်လို့သူကပြောပြတဲ့နောက်ဒီတောက်ကြနေမှာတော့ယူကရိန်းနိုင်ငံလူဟန့်စ်ဒေတာခွဲထွက်ရေးကိုလိုလားတဲ့အကြီးတန်းတာဝန်ရှိပုဂ္ဂိုလ်ကဒီရာထူးကိုအာဏာလွှဲပြောင်းယူလိုက်ပါတယ်ကျမရေးကြောင့်ရာထူးကနေနှုတ်ထွက်ရတဲ့ Plotnitsky နေရာမှာအမိမေလုံခြုံရေးဌာနက Leonid Pasechnik ကအစားထိုးတာဝန်ယူမယ်လို့တောက်ကြနေကပြောပါရယ် Plotnitsky ဘက်ကတော့အတည်ပြုတာမျိုးမရှိသေးပါဘူးသူတို့နှစ်ယောက်စလုံးဟာ Luhansk ဒေသကိုနှစ်ပေါင်းများစွာအုပ်ချုပ်လာတဲ့ရုရှားလူလားသူတပုံအဖွဲ့မှာတစ်စိတ်တစ်ပိုင်းပါဝင်ကြသူတွေဖြစ်ပေမဲ့မကြသေးခင်တုန်းကတော့သဘောထားကွဲလွဲမှုတွေရှိလာခဲ့တာပါဒီသတင်းပတ်အစောပိုင်းတုန်းကတော့ Plotnitsky မကြသေးခင်တုန်းကအလုပ်ထုတ်လိုက်တဲ့တပုံဒေတာပြည်ထရေးဌာနက Igor Cornet ကိုထောက်ခံသူတွေကအာဏာသိမ်းဖို့ကြိုးစားခဲ့တယ်လို့ Plotnitsky ကပြောပါရယ်။ဒါကြောင့်မို့ Luhansk ဒေတာအဓိကမြို့ကနေလမ်းမတွေကိုတနက်ကန်ရဲတွေကပိတ်ထားခဲ့ရပေမဲ့အခြေအနေပြန်တည်နေလာပြီလို့တော့ Plotnitsky ကပြောပါရယ်။ Luhansk နဲ့ Inijin Donetsk ဒေတာတွေ Kiev မြို့ကယူကရိန်းအစိုးရကိုဆန့်ကျင်တာဖြစ်ပြီးတော့လွတ်လပ်ရေးကြေညာထားတာလည်းဖြစ်ပါရယ်။ချင်းတွေကိုစောင့်ကြည့်နေတယ်လို့ရုရှားတာဝန်ရှိသူတွေကပြောပေမဲ့လည်းတပုံးတွေအပေါ်လွှမ်းမိုးမှုတစ်စုံတစ်ရာရှိတယ်ဆိုတာကိုတော့အငင်းဆိုထားပါတယ
် VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 985နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့စနေနေ့ညနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကဘာကြီးအနေနဲ့ကျန်းဖတ်သမားတွေကိုစီးရင်းနည်းနဲ့ချေမုန်းပြရမယ်လို့အမေရိကန်သမ္မတဒေါနယ်ထရမ့်ကပြောကြားလိုက်ပါတယ်။အချိန်ထဲမှာပဲအမေရိကန်ပြည်ထောင်စုအနေနဲ့မက္ကဆီကိုနဲ့နေဆက်မှာနေဆက်ဒီဇိုင်းကာယံဖို့နဲ့ခီးသွားလာခွင့်တားမြစ်ကန့်သက်တာတွေလုပ်ဖို့လိုအပ်တယ်လို့လည်းဒေါနယ်ထရမ့်ကပြောပါတယ်။ဒေါနယ်ထရမ့်ကအီဂျစ်နိုင်ငံမှာလူပေါင်းရာချီတေဆုံးခဲ့တဲ့ဗလီတိုက်ခိုက်မှုပေါ်ရှုတ်ချပြီးဒီဖြစ်နဲ့ပတ်သက်ပြီးတော့ဝန်ထဲကြောင့်အီဂျစ်သမ္မတကိုပြောကြားခဲ့ပြီးတဲ့နောက်မှာအခုလိုသူ့ရဲ့သဘောထားကို Twitter လူမှုကွန်ရက်ပေါ်မှာတောက်ကြနေကတင်ခဲ့တာဖြစ်ပါတယ်။သမ္မတထရမ့်ရဲ့မူလကခီးသွွားလာခွင့်ပိတ်ပင်တဲ့အစီအစဉ်ကအမေရိကန်ရဲ့ဒုက္ခသည်လက်ခံရေးအစီအစဉ်ကိုယာယီရဆိုင်းဖို့နဲ့မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကနိုင်ငံသားတွေကိုအမေရိကန်ပြည်ထောင်စုထဲကိုဝင်ခွင့်ပိတ်ပင်ဖို့တားမြစ်ခဲ့တာဖြစ်ပါတယ်။သမ္မတထရမ့်ရဲ့အဲ့ဒီအမိန့်ကြောင့်လေဆိပ်တွေမှာလည်းအစဉ်မပြေမှုတွေဖြစ်ခဲ့ပြီးတော့တရားစွဲဆိုတာတွေဖြစ်လာတာကြောင့်ဒီအမိန့်ကိုဆိုင်းငံ့ခဲ့ရပါတယ်။သမ္မတထရမ့်အစိုးရကတော့ဥပဒေကြောင်းအရပို့ပြီးတော့ထိန်းချုပ်နိုင်ဖို့အတွက်ဒီအမိန့်ကိုပြင်နိုင်ဖို့အတွက်လည်းအချိန်ချင်းကြိုးပမ်းခဲ့ပါတယ်ခင်ဗျာ။
မာလီနိုင်ငံကတိကျတိုက်ခိုက်မှုတစ်ခုအတွင်းမှာကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့ဝင်၄ယောက်နဲ့မာလီစစ်သား၁ယောက်တောက်ကြနေတော့ကသေဆုံးရကြောင်းမာလီနိုင်ငံကုလသမဂ္ဂငြိမ်းချမ်းရေးအစီအစဉ်ကပြောပါရယ်။မာလီလက်နက်ကိုင်တပ်ဖွဲ့တွေနဲ့အတူစနစ်တကျစစ်ဆင်ရေးဆောင်ရွက်နေစမှာပဲဘသူမှမသိတဲ့လက်နက်ကိုင်တွေကတိုက်ခိုက်မှုကိုခံခဲ့ရတာကနေငြိမ်းချမ်းရေးတပ်သားတွေနဲ့ကနဦးစကားပြောရကနေသိရတဲ့အကြောင်းကုလအတွင်းဝင်ရဲ့ဒုတိယပြောခွင့်ရ Fahrenheit ကပြောပါရယ်။မင်နာကာဒေတာကတိုက်ခိုက်မှုမှာငြိမ်းချမ်းရေးတပ်သား၃ယောက်နဲ့မာလီစစ်သား၁ယောက်သေဆုံးခဲ့ရတယ်ဖြစ်ပါတယ်။ DNC ဒေတာနားမှာစစ်သွေးကြွတွေရဲ့တိုက်ခိုက်မှုကြောင့်နောက်ထပ်ငြိမ်းချမ်းရေးတပ်သား၁ယောက်လည်းသေဆုံးခဲ့ရပါတယ်။ဒီဖြစ်ရပ်အပေါ်ကုလအတွင်းဝန်အန်တိုနီယိုဂူတရက်စ်ကလည်းရှုံချကြောင်းဟတ်ကပြောပါရရှင်
။ယမန်နိုင်ငံစာနာမျိုးတော်ကိုလူသားချင်းစာနာတဲ့အကူအညီတွေနဲ့အကူအညီပေးရေးအဖွဲ့တွေတင်ဆောင်လာတဲ့လေယာဉ်သုံးစင်းဒီကနေ့ကိုဒီကနေ့မှာရောက်ရှိသွားပြီဖြစ်ပါတယ်။ Sorry ဦးဆောင်တဲ့မဟာမိတ်တွေကယမန်နိုင်ငံပေါ်ပိတ်ဆို့မှုတွေချမှတ်ခဲ့ပြီးတဲ့နောက်ဒါဟာသတင်းသုံးပတ်အတွင်းမှာယမန်နိုင်ငံကိုအကူအညီတွေပထမဆုံးအချိန်ရောက်ရှိသွားခဲ့တာဖြစ်ပါတယ်။ Sorry ဦးဆောင်တဲ့မဟာမိတ်ဖွဲ့တွေရဲ့ပိတ်ဆို့မှုကြောင့်ယမန်နိုင်ငံမှာယမန်နိုင်ငံကိုအခြေခံကုန်ပစ္စည်းတွေမတင်ပို့နိုင်ဘဲရပ်တန့်နေခဲ့တာဖြစ်ပါတယ်။ကမ္ဘာစံနှုန်းရိက္ခာအဖွဲ့ WFP ကမ္ဘာချမ်းမရေးအဖွဲ့ချုပ် WHO ကုလသမဂ္ဂကလေးသင်ငယ်များအရေးပေါ်ရန်ပုံငွေအဖွဲ့ UNICEF အဖွဲ့တွေရဲ့ခေါင်းဆောင်တွေကတော့ဒီလိုတားဆီးပိတ်ပင်လိုက်ခြင်းအပြင်လူတွေရဲ့အသက်ဆုံးရှုံးမှုတွေဖြစ်ပေါ်လာနိုင်တယ်ဆိုပြီးတော့သတိပေးထားပါတယ်။ယမန်နိုင်ငံမှာလူ9သန်းလောက်စံနှုန်းရိက္ခာအငတ်ဘေးအန်ဒီရဲနဲ့ကြုံနေရပြီးတော့ဒီထက်လဲပိုပြီးဆိုးလာနိုင်တယ်လို့အဲ့ဒီအဖွဲ့တွေကပြောထားပါတယ်ခင်ဗျာ။
ကျူးဘားနိုင်ငံရဲ့ဒေါ်လာရင်းခေါင်းဆောင်ဖီဒယ်ကက်စထရိုသေဆုံးတဲ့တနည်းပြနှစ်ပတ်လည်ကိုစနေနေ့ကစပြီးကျင်းပပြီးတော့နောက်တနေ့မှာပဲတနင်္ဂနွေနေ့မှာခရိုင်မြို့နယ်ရက်ကွက်ကြီးရွာအုပ်ချုပ်ရေးမှူးရွေးကောက်ပွဲကိုကျင်းပမှာဖြစ်ပါတယ်။ဒီရွေးကောက်ပွဲမှာတက်လာမဲ့သူက260အတွင်းကက်စထရိုရဲ့ညီကိုမဟုတ်သူခေါင်းဆောင်တစ်ဦးလည်းဖြစ်လာမှာပါ။ ကျူဘာဒေါ်လာရင်းစတင်ခဲ့တဲ့ဆန်တီယာဂိုဒီကျူဘာကတင်းကြိုင်းမှာကက်စတိုကိုမနစ်တုန်းကမြေမြုပ်ခဲ့တဲ့ဒီဇင်ဘာလ4ရက်နေ့ကိုအစွဲပြုပြီးတော့ဒီစနေကစပြီးတော့ဒီဇင်ဘာလ4ရက်နေ့အထိအောင်းမေပွဲခန်းနာတွေကိုကျင်းပမှာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်နှစ်ဝင်မာလ25ရက်နေ့ဖီဒိုကက်စတိုသေဆုံးပြီးတဲ့နောက်နိုင်ငံတော်မှာဝန်ထမ်းချင်းထိမ့်မဲ့နေနဲ့ကိုရက်တာကျင်းပခဲ့ပါတယ်။ဖီဒိုကက်စတိုအဆိုရင်အသက်90အရွယ်မှာသေဆုံးခဲ့တာလည်းဖြစ်ပါတယ်။
ကနမျိုးကလူစီကားရဲ့မြေရောက်ရထားပူရာယုံတစ်ခုမှာတောက်ကြနေကတနက်ပြစ်ခတ်မှုဖြစ်ပွားခဲ့ဆိုတဲ့အပေါ်စုံစမ်းစစ်ဆေးပြီးတဲ့နောက်မှာထိခိုက်ဒဏ်ရာသေးဆုံးမှုမရှိဘူးလို့ရဲတပ်ဖွဲ့ကပြောကြားလိုက်ပါတယ်။အစောပိုင်းတုန်းကရဲတပ်ဖွဲ့ကဒီပြစ်ခတ်မှုကိုအကြမ်းဖက်မှုနဲ့ဆက်နွယ်တဲ့ဖြစ်ရမျိုးနဲ့တုံ့ပြန်ခဲ့ပေမဲ့နောက်ပိုင်းမှာတော့ပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့တနက်ဖြစ်ပွဲကောင်းတဲ့သူကိုခြေရာမခံထားမိသလိုတနက်ကြည်စံရဒါမှမဟုတ်ထိခိုက်သေးဆုံးတယ်ဆိုတဲ့အထောက်အထားတွေကိုလည်းမတွေ့ခဲ့ရဘူးလို့လန်ဒန်ရဲတပ်ဖွဲ့ကပြောပါတယ်။ရခဲ့တဲ့သတင်းရဲ့သဘောတဘာဝအရလန်ဒန်ရဲတပ်ဖွဲ့ကဒါကိုတပ်ဖွဲ့ဝင်စေလွတ်တာတွေအပါအဝင်အကြမ်းဖက်ဝါဒနဲ့ဆက်နွယ်တဲ့ဖြစ်ရပ်တွေကိုကင်တွယ်သလိုမျိုးကင်တွယ်ခဲ့တယ်ဆိုပြီးတော့လန်ဒန်ရဲတပ်ဖွဲ့ရဲ့ကြေညာချက်မှာပြောထားပါတယ်။လန်ဒန်ကင်ထားတဲ့လုံခြုံရေးတာဝန်ရှိသူတွေရောလန်ဒန်ပေါ်တဲ့လုံခြုံရေးအရာရှိတွေပါဗြိတိန်သေယူပို့ဆောင်ရဲတပ်ဖွဲ့ကလူတွေနဲ့အတူတွဲပြီးလှုပ်ဆောင်နေတာကိုတွေ့ခဲ့ရပြီးတော့အမျိုးသမီးတစ်ယောက်ကတော့အဲ့ဒီနေရာကထွက်ပြေးဖို့လှုပ်ဆင်မှာဒဏ်ရာအနည်းငယ်ရသွားတယ်လို့ဗြိတိန်ပို့ဆောင်ရေးတပ်ဖွဲ့ကပြောပါတယ်လူမှုကိရမ်းမှာတင်ထားတဲ့ဗီဒီယိုတွေမှာတော့ Oxford Circus မြေရောက်ရထားပူရာယုံကနေလူတွေဝယုံသုံးကားပြေးနေတာကိုတင်ထားပါတယ်ဒီဖြစ်နဲ့ပတ်သက်ပြီးတော့ရေးတပ်ဖွဲ့ကတော့ဆက်ပြီးတော့စုံစမ်းစစ်ဆေးတာတွေလှုပ်ဆောင်နေပါတယ်ခင်ဗျာဘာစလိုနာနဲ့အာဂျင်တီးနားတိုက်စင်မှုလီယိုနယ်မက်ဆီကဘာစလိုနာအသင်းနဲ့စာချုပ်တစ်ရက်ထပ်ပြီးတော့ချုပ်ဆိုလိုက်ပါတယ်ဒါကြောင့်မက်ဆီကဘာစလိုနာအသင်းမှာ2020-21ဘောလုံးရာသီကုန်ထိဆက်ပြီးတော့ရှိသွားမှာပါအခုလိုမက်ဆီနဲ့ဘာစလိုနာတို့စာချုပ်တရံတိုးဖို့သဘောတူလိုက်ကြတဲ့အတွက်မက်ဆီအနေနဲ့ဘာစလိုနာကနေထွက်ပြီးတော့အသင်းပြောင်းမယ်ဆိုတဲ့ခံမှန်းပြောဆိုချက်တွေလည်းအဆုံးသတ်သွားခဲ့ပါတယ်ဒီစာချုပ်တစ်ထဲမှာတော့တကယ်လို့စာချုပ်မပြည့်ခင်မှာတသင်းသင်းကမက်ဆီကိုဝယ်ကျင်နေဆိုတော့ယူရိုတန်း900ပေးရမယ်ဆိုတဲ့အချက်လည်းပါဝင်ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့မိုင်းသန်းစင်တို့ပြောပြပေးကြတာပါအခုတော့သတင်းဆောင်မဘက်ကိုဆက်ပါမယ်ရှင်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်ကနေဘင်္ဂလားဘက်ခြမ်းထွက်ပြေးတိမ်းရှောင်သူတွေကိုပြန်လည်လက်ခံနေရာချထားပေးဖို့စီစဉ်နေချိန်မှာပဲရခိုင်ပြည်နယ်အတွင်းဗေလွရာစီကိုနေရာစွန့်ခွာပြေးရှောင်ရတဲ့ဒေသခံရခိုင်ပြည်သူတွေနဲ့ဌာနေတိုင်းရင်းသားတွေအတွက်ပြန်လည်နေရာချထားရေးလုံခြုံရေးနဲ့ပုံမှန်လူမှုဘဝပြန်လည်ထူထောင်ရေးကိုလည်းအလေးထားဆောင်ရွက်ပေးဖို့ရခိုင်လွှတ်တော်ကိုယ်စားလှယ်တူကတိုက်တွန်းလိုက်ပါတယ်ဘင်္ဂလားဘက်ခြမ်းတိမ်းရှောင်သွားသူတွေနေရပြန်လာနိုင်ရဲ့အတွက်လဲအဓိကအလုံးကြုံရေးအာမခံချက်ပေးဖို့မင်္ဂလာဘက်ချန်ကဒုက္ခသည်စခန်းရောက်ရိုဟင်ဂျာဒုက္ခသည်တွေလဲတောင်းဆိုပါတယ်အသေးစိတ်ကိုမဆုမွန်ကဆက်ပြီးပြောပြပါမယ်ရှင
်ဟုတ်ပါတယ်အခုလိုဘင်္ဂလားဒေ့ရှ်ဘတ်တိမ်းရှောင်သွားသူတွေကိုပြန်လည်လက်ခံနေရာချထားရေးစီမံချက်အမျိုးမျိုးနဲ့စီမံဆောင်ရွက်နေချိန်မှာပဲရခိုင်ဒေသခံပြည်သူတွေနဲ့ဟိန်းနူမျိုးခမီးစတဲ့ဌာနေတိုင်းရင်းသားတွေရဲ့လုံခြုံရေးပိုင်းဆိုင်ရာနဲ့ပြန်လည်နေရာချထားရေးကိုလည်းအလေးထားဆောင်ရွက်ပေးဖို့လိုအပ်တယ်လို့ရသေးတော်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်စောဝေကတိုက်တွန်းပါတယ
်အခုလောလောဆယ်မှာတော့ခမိန်လူမျိုးတွေအတွက်အိမ်တွေသူတို့ရဲ့ဟိုမိန်းနောင်ခံရတဲ့နေနေတွေမှာတော့သူတို့တွေအိမ်ပြန်ဆောက်ပါတယ်ဒီအစိုးရဘက်ကပေါ့နော်ဒါပေမဲ့ဒီရေဆုံးခေါ်တဲ့ရခိုင်ကတိုင်းရင်းသားတွေဆိုရင်လည်းဟိုတချို့နေရာမြောက်ဦးတို့အဲ့လိုကြောက်တော့နေရာတွေကိုပြန့်ကျည်ပြီးရောက်တော့လို့ရှိပါတယ်။ရခိုင်တိုင်းရင်းသားတွေနောက်တစ်ခါရခိုင်မျိုးနွယ်စုတွေဒီမောင်းတော့နေမျိုးတို့ကုတိတော်နေမျိုးတို့ရတိတော်နေမျိုးတို့ဂျုံဂျုံမုံကအင်မတန်အရေးကြီးတာကိုလည်းတင်ကြားကြပါတယ်။နောက်တစ်ခါကရခိုင်တိုင်းရင်းသားတွေဒီပင်နေပြင်မှာငါးဖက်နာတွေရှိတယ်။နောက်တစ်ခါတောတောင်တွေမှာတော့ပြီးတော့ခြားရတယ်ရှိတယ်။အဲ့ဒီအချိန်မှာသူတို့လုံခြုံမှုမရှိရင်ဘလို့မှတော့လာနေထိုင်မှုမရှိပါဘူး။အဲ့တည်းကြောင့်လုံခြုံမှုရှိဖို့အတွက်ဟိုကျမတို့ကတော့ဒီအစိုးရကိုတင်ပြထားတာရှိပါတယ
်ဒီလိုပြန်လည်လက်ခံရုံနဲ့မပြီးဘဲနဲ့ရခိုင်ပြည်နယ်အစိုးရအပါအဝင်လွှတ်တော်ပိုင်းတာဝန်ရှိသူတွေဘက်ကပါပူးပေါင်းပါဝင်တဲ့ရေရှည်စီမံကိန်းတွေနဲ့အခြေယူဆောင်ရွက်မှာပဲခိုင်မာတဲ့တည်ငြိမ်မှုရှိမယ်လို့ဒေါက်ခင်စောဝေကအကြံပြုပါတယ
်ကျမတို့ကဒီရခိုင်ပြည်နယ်ပြန်လည်ထူထောင်ရေးအတွက်လွှတ်တော်မှာလည်းဒီရခိုင်ပြည်နယ်ပြန်လည်ထူထောင်ရေးနဲ့လုံခြုံရေးအတွက်ကိုလည်းကျမတို့ရခိုင်မျိုးသားပါတီကပူးပေါင်းတောင်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်အစိုးရတစ်ခုတင်ထားပါတယ်ဒီဖိနေကွင်းရခဲ့တယ်ဆိုလို့ရှိရင်ကျမတို့ပြည်ထောင်စုအစိုးရကိုတော်တော်များများတိုက်တွန်းထားပါတယ်နောက်တစ်ခါလွှတ်တော်ကိုယ်စားလှယ်ရဲ့အသင်တွေလည်းကြီးကြီးလောင်လောင်ကြားမှာဖြစ်ပါတယ်ပြန်လည်တည်ဆောက်ဖို့ကိုရခိုင်တိုင်းရင်းသားလူမျိုးစုတွေရခိုင်ပြည်နယ်ပြန်လည်ဖွံ့ဖြိုးတိုးတက်ရေးကိုကျမတို့အားသွန်ခွန်ဆိုင်အစိုးရနဲ့ပူးပေါင်းပြီးတော့ကိုယ်စားလှယ်တွေရောကျမတို့ရခိုင်ဒေသခံတွေရောပူးပေါင်းပြီးလုပ်ရပါလိမ့်မယ်ရှင်
ပြန်လာမဲ့မွတ်စလင်ဒုက္ခသည်တွေအတွက်ခိုင်မာတဲ့အာမခံချက်မျိုးရှိဖို့အရေးတကြီးလိုအပ်ပါတယ်လို့ရခိုင်မြောက်ပိုင်းကနေထွက်ပြေးသွားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဇက် ပစားမှာရှိတဲ့ဘာလူခါလီရိုဟင်ညာဒုက္ခသည်စခန်းမှာရှိနေတဲ့ရိုဟင်ညာမွတ်စလင်ဒုက္ခသည်ကိုမျိုးတန်ကလည်းတောင်းဆိုပါတယ
်ဒီမှာတော့ဒုက္ခသည်တွေပြန်လာဖို့အဲ့ကိုပြန်တော့ဖို့အဆင်သင့်ကြည့်ပါတယ်ဒါနဲ့ဒုက္ခတွေကတော့အမေကန်ချာလိုရပြီးတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ရဲ့နားလည်မစားချင်လို့အဲ့ဒါကိုအားလုံးကလည်းချုပ်ဆိုပါတယ်ဒါနဲ့သူတို့ဘက်ကအမေကန်ချာတော့ပြရမယ်ဒါနဲ့ကန်ချာဆိုရင်နိုင်ငံသားခွင့်ရလို့ခွင့်ရအခြေခံအခွင့်စာရမ်းစာပြီးတော့ပြီးတော့မူလနေရာကိုဒုက္ခတွေတွေ့မူလနေရာကိုပြင်ပြရမယ်အခုလုံးကဘဲကင်းလုံချုံစွာအဲမှာနေထိုင်ခွင့်ပြရမယ
်လက်တလောဘင်္ဂလားဒေ့ဘတ်ချန်ကဒုက္ခတွေစခန်းနေမှာတော့အခြေခံကျန်းမာရေးစောင့်ရှောက်မှုစာနယ်ရိတ်ခါလူသားချင်းစာနာမှုအကူအညီတွေနဲ့ယာယီကယ်ဆယ်ရေးစခန်းတွေဖွင့်ပြီးတော့နေထိုင်ရေးအစစအရာရာစီစဉ်ပေးထားတာမို့သူတို့နေရပြန်ကြတဲ့အခါမှာတော့ဒုက္ခတွေတွေအဆင်ပြေနေနိုင်ရေးအစိုးရတာဝန်ရှိသူတွေကစီစဉ်ဆောင်ရွက်နေကြတာဖြစ်ပါတယ်ရှင်
မဆုမွန်တင်ပြခဲ့တာပါရှင်အခုတော့သတင်းတော်မှတ်စုအစီအစဉ်ကိုနားဆင်ကြပါမယ်မြန်မာနိုင်ငံကိုပုတ်ရဟမင်းကြီးတပါပထမဦးဆုံးလာရောက်တဲ့ခီးစဉ်ဖြစ်ပုတ်ရဟမင်းကြီး Francis မြန်မာနိုင်ငံကိုနိုဝင်ဘာလ29ရက်တနင်္လာနေ့မှာရောက်လာတော့မှာဖြစ်ပါတယ်ပုတ်ရဟမင်းကြီးရဲ့ခီးစဉ်တွင်အများပြည်သူတွေကိုမြေတားတရားဟောကြားမှာဖြစ်တာမို့မြန်မာပြည်အနှံ့အပြားကကက်သလစ်ဘာသာဝင်တွေသာမကအိန္ဒိယနိုင်ငံတွေကပါရန်ကုန်မြို့ကိုရောက်လာနေကြပါပြီဒီလိုပုတ်ရဟမင်းကြီးရဲ့မြန်မာနိုင်ငံခီးစဉ်အဆင်ပြေချိုးမွေ့အောင်မြန်မာနိုင်ငံကက်သလစ်ဆရာတော်ကြီးများအဖွဲ့ချုပ် CBCM ကနေဘလို့ပြင်ဆင်မှုတွေလှုပ်ထားပါတယ်မဆုမြတ်မွန်ကကိုယ်တိုင်တွားရောက်လည်လာပြီးတင်ပြထားပါတယ်ရှင
်အခုရောက်နေတာကတော့ဒီရန်ကုန်မြို့တာမွေမြို့နယ်ထဲမှာရှိတဲ့တိုက်ဆန်အားကစားကွင်းမှာဖြစ်ပါတယ်ဒီနေရာဆိုလို့ရှိရင်ဒီပြည်တော်စုပွဲတွေကျင်းပလေးရှိတဲ့နေရာလူလူစုဝေးပွဲတွေလုပ်လေးရှိတဲ့နေရာတခုဖြစ်ပါတယ်နိုဝင်ဘာ29ရက်နေ့ကျရင်တော့ပေါ်ရဟမင်းကြီး Francis ကဒီနေရာကနေပြီးတော့မှဒီမြန်မာတကယ်နိုင်ငံတဝမ်းလုံးမှာရှိတဲ့ပြည်သူလူထုတွေအတွက်ကိုမစ္စတာတရားဟောကြားမှာဖြစ်ပါတယ်အဲ့ဒီအတွက်ကိုဘယ်လိုမျိုးပြင်ဆင်မှုတွေလုပ်နေလဲဆိုတာကိုအခုလေ့လာကြည့်အောင်ပါရှင်ပေါ်ရဟမင်းကြီးတပါးရဲ့ပထမဆုံးမြန်မာနိုင်ငံခီးစဉ်အဖြစ်နဲ့ပေါ်ရဟမင်းကြီး Francis ဟာရန်ကုန်မြို့ကိုနိုဝင်ဘာလ29ရက်နေ့နေ့လယ်ပိုင်းမှာရောက်ရှိလာမှာဖြစ်ပါတယ်အခုလိုထူးထူးခြားခြားပေါ်ရဟမင်းကြီးလာရောက်တဲ့ခီးစဉ်ဖြစ်တာမို့ကက်သလစ်ဘာသာဝင်တွေအင်မတန်ဝမ်းသာနေကြသလိုပေါ်ရဟမင်းကြီးပြောကြားမဲ့သတင်းစကားတွေကိုကြားရဖို့သိတ်ကိုမျှော်လင့်နေကြပါတယ်ပေါ်ရဟမင်းကြီး Francis ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမြန်မာနိုင်ငံတဝမ်းလုံးမှာရှိကြတဲ့ကက်သလစ်ဘာသာဝင်အားလုံးပေါ်ရဟမင်းကြီးကိုတွေ့ဆုံနိုင်ဖို့နဲ့မစ္စတာတရားနာနိုင်ကြဖို့အတွက်မြန်မာနိုင်ငံကက်သလစ်ဆရာတော်ကြီးများအဖွဲ့ချုပ် CBCM ကနေသက်ဆိုင်ရာတာဝန်တွေကိုခွဲဝေပြီးစီစဉ်ပြင်ဆင်နေကြပါတယ်
ဒီအတင်းတော်အနေနဲ့ပြင်ဆင်မှုပိုင်းတွေဆိုလို့ရှိရင်တော့ကျွန်တော်ကတော့ဒီကော်မရှင်တွေခွဲထားတာကော်မရှင်ခွဲတဲ့ဆိုရင်ဒီမှာလေအဓိကကျွန်တော်ရဲ့ဥတီချက်ကတော့ဒီ29ရက်နေ့မှာကျင်းပတဲ့ဒီလူအားလုံးနဲ့စုပေါင်းမှုလို့ရှိရင်ဝတ်ပြုစုတောင်းခြင်းအခမ်းအနားပေါ့နော်အဲ့ဒါတော့ဒီခီးစဉ်တစ်ခုလုံးရဲ့အမြင့်မားဆုံးအနေထားမှာရှိတယ်ဆိုအဲ့ဒါအတွက်ဆိုလို့ရှိရင်ကျွန်တော်အနေနဲ့ဒီကွင်းပြင်ဆင်ဆောက်လုပ်ရေးကော်မတီရှိတယ်နောက်ပြီးလို့ရှိရင်ဒီကျွန်တော်ကက်သလစ်ခရစ်ယာန်ဘာသာဝင်တော်တော်များများတောင်တန်းဒေသတွေမှာရှိကြတာဆိုတော့တော်ရန်ဒေသမှာရှိတဲ့တိုင်းရင်းသားတွေဂျန်ကုံမြို့ကိုလာဖို့အတွက်ကတော်တော်စွန့်စားမှုလိုဖြစ်တာပေါ့နော်သူတို့အနေနဲ့သူတို့များများစွန့်စားရတယ်လန်ခီယာဆဂျန်ကုံမြို့ရောက်လို့ရှင်ဘယ်လိုနေရမလဲဆိုတာနည်းနည်းဟိုကြောက်လန့်တဲ့စိတ်လေးလည်းရှိကြတယ်အဲ့တော့ဒီလူတွေကိုကြိုးစိုးနေရာချထားရင်းနဲ့နောက်ဂျန်ကုံမြို့ထဲမှာတွာလာဖို့အတွက်ဒီလိုအပ်တဲ့ຢာတွေပြင်ဆင်ရတဲ့အချိန်မှာလည်းဒီဂျန်ကုံမြို့ရဲ့ဒီခီးပို့ဆောင်ရေးဘက်ကလည်းအများကြီးပဲကူညီပေးပါတယ်သူတို့အနေနဲ့အဆင်ပြောင်းလုပ်ဝေမယ်ဆိုတာဂရီပေးကြတယ်ဆော်လိုရေးတွေယူပို့ဆောင်ရေးတွေနောက်သူတို့ရဲ့ဒီတဲခိုရေးတွေကော်မရှင်တွေရှိကြတယ်နောက်ပြီးလို့ရှိရင်ကျွန်တော်တို့ဝိပုကုတ်ခွဲချင်ရတယ်ပုံရံမကြီးကိုယ်တိုင်လာမယ်ဆိုတော့ဝိပုကုတ်ခွဲချင်ရတယ်အမှားခံလို့မရဘူးပေါ့နော်အဲ့ဒါကိုသူရဝီနီးနဲ့ကဲ့ညီအောင်ကျွန်တော်တို့လည်းပြင်ဆင်ပေးရတာရှိတယ်နောက်ပြီးလို့ရှိရင်ဒီနိုင်ငံသားတွေမှလာမယ်ဧည့်သည်လည်းတော်တော်များတယ်ထိုင်းနိုင်ငံတစ်ခုကပဲ1000လောက်လာမယ်ဘာသာဝင်တွေပိုများမယ်နောက်ပြီးလို့ရှိရင်ဗီယက်နမ်ကနေလည်း900လောက်ဆင်သွင်းထားတာရှိတယ်ကိုရီးယားနေလည်းဆင်သွင်းထားတာရှိတယ်ပြီးလို့ရှိရင်အိန္ဒိယနေလာကြမှာရှိတယ်ဖိလစ်ပိုင်နေလာမှာရှိတယ်အဲ့တော့ဒီနိုင်ငံသားရောက်လာမဲ့ဧည့်သည်တွေအတွက်သူတို့ကတော့ကျွန်တော်တို့နေစာထိုင်စာတော့ပြင်ပြို့မလို့ဘောနော်သူတို့ကသူတို့စီစဉ်ကြတယ်ဒါမျိုးလို့လည်းသူတို့အတွက်အဆင်ပြေစွာနဲ့ဒီဝင်တဲ့ဝင်နိုင်မှုအတွက်တွေသူတို့ကိုအခမ်းကျိုးဆိုဖို့အတွက်တွေစသဖြင့်ကျွန်တော်တို့မှာပြင်ဆင်ကြတဲ့ကော်မတီရှိတယ
်ကြိုက်ကဆန်ကွေးမှာကျင်းပမဲ့ပေါ်ရဟမင်းကြီးရဲ့ဝတ်ပြုစုတောင်းပွဲမစခင်ပေါ်ရဟမင်းကြီးကလူလူကြားလှည့်လည်ပြီးတော့နှုတ်ဆက်မဲ့အစီအစဉ်လည်းရှိပါတယ်ဒီအတွက်လုံခြုံရေးအပါအဝင်ချိုတင်ပြင်ဆင်မှုတွေကိုလည်းအသေးစိတ်လုပ်နေကြရပါတယ်ခုလိုကြိုက်ကဆန်ခွဲမှပြည်သူအများပါဝင်တဲ့ဝတ်ပြုစုတောင်းပွဲကြီးအပြင်မြန်မာနိုင်ငံခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့နိုဗ ెంబ ာလ30ရက်နေ့ကျရင်လဲ St Mary's Cathedral မှာလူငယ်တွေကိုတွေ့ဆုံပြီးမစ္စဝတ်ပြုစုတောင်းမှာဖြစ်ပါတယ
်ဒီလူငယ်တွေကြတော့ကျွန်တော်တို့ကပြည်နယ်နဲ့တိုင်းမှာရှိတဲ့ကျွန်တော်တို့မှာတာသနာကြီးခွဲထားတာရှိတာပေါ့နော်တာသနာ16ခုကနေမှ ဒါနာတစ်ခုကိုလူငယ်82ယောက်ဖျားเจ้าအထဲထဲမှာဝင်နိုင်ဖို့အတွက်လုပ်တယ်ဘာလို့ဖျားเจ้าအလုံးပေါင်းလိုက်လို့ရှင်1300ပဲဆန့်တယ်ဆိုတော့တော့အချိုးကျတွေ့ပြီးတော့ဗောနော်အဲ့ဖျားเจ้าတော့သူနေရာယူလို့ရမယ်ပိုလာတဲ့လူငယ်ကြားလို့ရှင်တော့ဒီအပြင်ကွင်းပြင်မြက်ခင်းပြင်မှာနေလို့ရမယ် LED ပုတ်တွေနဲ့လိုက်ဗောနော်ဖျားเจ้าနဲ့တော့တွေ့ရမှာမဟုတ်ဘူးဆိုတော့ LED ပုတ်တွေရှိမယ်အဲ့မှာထပ်တော့များလာလို့ရှင်ဒီဟိုဘက်ကဂန်းကျုပ်ဆရာတော်ကြီးအိမ်မှာနေရာရှိတော့အဲ့နေရာမှာလည်းရှိကြမယ်ဆိုတော့ကျွန်တော်ကလူငယ်တွေ9000နဲ့6000ကြားမှာမှန်းထားတာဗောနော်တော်တော်ကြီးကိုများမယ်နေထားမှာရှိတယ
်ပုံရဟန်းမင်းကြီးနဲ့အတူပါလာမဲ့သတင်းတော်80အပြင်ပြည်တွင်းနဲ့နိုင်ငံတကာကလာကြမဲ့သတင်းမီဒီယာတွေအဆင်ပြေပြေသတင်းယူနိုင်ဖို့လဲညှိနှိုင်းစီစဉ်ပေးထားရတယ်လို့ပြောပါတယ်ကက်သလစ်ဘာသာဝင်9သိန်းနီးပါးသာရှိတဲ့မြန်မာနိုင်ငံစီကိုပေါ်ဟမ်းမင်းကြီးတပါပထမဆုံးလာရောက်တဲ့ခရီးစဉ်မှာလုံခြုံရေးအတွက်ကိုလည်းအစိုးရနဲ့ညှိနှိုင်းဆောင်ရွက်ကြရပါတယ်
။ဒီကျွန်တော်တို့လည်းအရင်ဆုံးစောစရတောင်းပန်ထားမှာရန်ကုန်မြို့သူမြို့သားတွေတောင်းပန်ပါဘောနော်။အဲ့ဒီ3-4ရက်မှာ traffic ကတော့တော်တော်အခြေအနေဆိုးနိုင်ပါဘောနော်။ဘာကြောင့်လဲဆိုတော့လမ်းရှင်းတဲ့ရဲတွေလည်းအဆင်ပြေအောင်လို့တော့ရှင်းပေးမဲ့ချင်တော့ကျန်တဲ့လူတွေတွားရင်လာရတော့အခက်အခဲတွေရှိလာကြမယ်ထင်တယ်။ဒီ traffic ကတော့တော်တော်လေးအခက်အခဲရှိနေတယ်။ဒါတွေတော့တီးခံပေးကြပါလို့ကြိုတင်လို့တောင်းပန်ထားမယ်နေထားမှာဖြစ်မယ်။
ရန်ကုန်နဲ့နေပြည်တော်တွေကိုသွားမဲ့ပိုယဟန်းမင်းကြီးရဲ့ခရီးစဉ်အတွင်းပိုယဟန်းမင်းကြီးကိုမြင်တွေ့ရဖို့အတွက်မြန်မာနိုင်ငံတဝန်းကကက်သလစ်ဘာသာဝင်2သိန်းနီးပါးရန်ကုန်မြို့ကိုလာကြလိမ့်မယ်လို့အသင်းတော်ကခန့်မှန်းထားပါတယ်။ဘာသာဝင်တွေအနေနဲ့ပိုယဟန်းမင်းကြီးစီကအမှားစကားကြားရဖို့လဲတိတ်ကိုမျှော်လင့်နေကြပါတယ်
။လူငယ်တိုင်းအတွက်ကိုတော့ခွန်အားရစေမဲ့ဘာသာရေးနဲ့ပတ်သက်တဲ့ခွန်အားရစေမဲ့အကြောင်းအရာတွေနောက်တစ်ခုကတော့ပိုယဟန်းမင်းရဲ့စကားအနေနဲ့ပဲဖြစ်ဖြစ်ပေါ့နော်ပြောမယ်ဆိုရင်လူငယ်တွေကိုကြိုးစားခြင်းအောင်ဘဝရဲ့ခြေရီးကိုပို့ပြီးမြင်အောင်လို့ကြိုးစားခြင်းအောင်အဲ့လိုမျိုးခွန်အားပေးစေချင်ပါတယ်
။ Mentre mi preparo a visitare il Myanmar
သူရဲ့ခီးစဉ်မစတင်ခင်မြန်မာပြည်သူတွေကိုနှုတ်ခွန်းဆက်ဗီဒီယိုထဲမှာတော့သူရဲ့ခီးစဉ်မှာပြန်လည်တင်ပြချင်းခွင့်လွှတ်ခြင်းနဲ့ငြိမ်းချမ်းခြင်းတို့ကိုယူဆောင်လာမယ်လို့ပိုယဟမင်းကြီးကပြောကြားထားပါတယ်။ပိုယဟမင်းကြီးအနေနဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်ဟာမတူညီတဲ့ဘာသာဝင်တွေကြားငြိမ်းချမ်းတဟဆာတာဖြစ်စွာနဲ့ချစ်ချစ်ခင်ခင်နေထိုင်နိုင်ရေးကိုမိမောင်းထိုးပြတဲ့ခီးစဉ်ဖြစ်ပါတယ်။ပိုယဟမင်းကြီးတပါးအနေနဲ့မြန်မာနိုင်ငံကိုပထမဆုံးလာရောက်တာဖြစ်တာမို့ကက်သလစ်ဘာသာဝင်တွေတိတ်ကိုပျော်ရွှင်စိတ်လှုပ်ရှားနေကြပါတယ်။ဒီခီးစဉ်တွင်မှအတင်းဆောင်မရှိရအောင်လေမြန်မာနိုင်ငံကက်သလစ်ဆရာတော်ကြီးများအဖွဲ့ချုပ် CBCM ကနေပြီးတော့အစွမ်းကုန်စ조사ပြင်ဆင်နေကြတာဖြစ်ပါတယ်။ကျမစုမြတ်မောင်မရန်ကုန်ကနေတင်ပို့ပါရရှင်။
ဒရင်နာမဆူအစည်းအဝေးကိုနားဆင်ကြရတာပါအခုတော့မြန်မာတခွင်အစည်းအဝေးအလှဖြစ်ပါတယ်မြန်မာနိုင်ငံမှာလူအများဝယ်ယူသုံးဆွဲနိုင်တဲ့အခကြေးငွေနဲ့မိုဘိုင်းဖုန်းတွေကတချင်အင်တာနက်ကိုလွယ်လွယ်ကူကူသုံးဆွဲနိုင်တဲ့မြန်မာလူတို့အတွေ့အင်တာနက်သုံးဆွဲမှုကျင့်ဝတ်တွေမဖြစ်မနေသိရှိထားဖို့လိုအပ်တယ်လို့အခွင့်အရေးစောင့်ကြည့်သူတွေကပြောပါတယ်ကျင့်ဝတ်တွေမသိတာကြောင့်သူတစ်ပါးလွတ်လပ်ခွင့်ကိုထိခိုက်ကျူးလွန်တာတွေကိုမြန်မာလူမှုကွန်ရက်စာမျက်နှာတွေပေါ်မှာတွေ့ရပါတယ်ဒါကြောင့်နိုင်ငံတကာစံနှုန်းတွေနဲ့အညီ Cyber Law အင်တာနက်ဒုစရိုက်မှုဖြေရှင်းရေးဥပဒေပြဋ္ဌာန်းဖို့လိုအပ်တယ်လို့အထူးရက်တက်ဖွဲ့လဲလိုအပ်တယ်လို့ဥပဒေပညာရှင်တွေကလည်းပြောပါရယ်မြေမခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးတင်ဆက်ထားတာကိုနားဆင်ကြရအောင်ပါရှင
်မြန်မာနိုင်ငံမှာဆိုရှယ်မီဒီယာကအမှုခင်းတွေပုံဖြည့်ရှင်းနိုင်မဲ့ဆိုင်ဘာလောကိုပြဋ္ဌာန်းဖို့လိုအပ်နေပြီကန်တွယ်ဖြည့်ရှင်းနိုင်မဲ့ရဲတပ်ဖွဲ့ကိုလည်းဖွဲ့စည်းဖို့လိုအပ်နေတယ်လို့ပြောဆိုမှုတွေရှိနေပါတယ်။အင်တာနက်ကအမှုခင်းတွေကိုဖြည့်ရှင်းဖို့အပြင်နောက်ပိုင်းမှာနည်းပညာကိုသုံးပြီးချိန်ချောက်တာတွေ၊အွန်လိုင်းဘတ်စနစ်ကိုဝင်ဖောက်တာတွေဖြစ်လာရင်ဖြည့်ရှင်းဖို့အတွက်လည်းစိုက်ဘာလော့ကိုလိုအပ်နေတာဖြစ်ပါတယ်။စိုက်ဘာလော့အပြင်နည်းပညာပိုင်းကြွကျင်တဲ့တပ်ဖွဲ့ဝင်တွေ၊ပညာရှင်တွေကိုလည်းလိုအပ်နေပြီးနည်းပညာနဲ့ပတ်သက်တဲ့အမှုခင်းတွေဖြစ်ပေါ်လာရင်တရားစီရင်မှုအပိုင်းမှာနည်းပညာရှင်တွေကိုလည်းထည့်သွင်းစဉ်းစားဖို့လိုအပ်နေတာပါ။နေ့စဉ်နဲ့တိုင်းချင်းပါနေကြဖြစ်တဲ့နည်းပညာပြပွဲတစ်ခုဖြစ်တဲ့ဘာကန်ရန်ကုန်2018ရဲ့လူလူဆက်ဆံရေးတာဝန်ခံကိုစစောမျိုးလင်ကတော့စိုက်ဘာလော့ကိုရေးဆွဲတဲ့အခါလူလက်တဲ့ပညာရှင်တွေပူးပေါင်းဆောင်ရွက်မှုရှိလာအောင်တာဝန်ရှိသူတွေအနေနဲ့လမ်းဖွင့်ပေးတင်တယ်လို့ဆိုပါတယ
်စိုက်ဘာလော့ဆိုတဲ့ဟာမှာလည်းဘယ်လိုခေါ်မလဲလွှတ်တော်အဖွဲ့အစည်းတွေကော်မတီတွေပညာရှင်တွေနဲ့မဟုတ်ဘဲပြင်ပပညာရှင်တွေကဖိတ်ကြားပြီးတော့ပေါ့နော်ဒီဟာပြီးရင်ကိုယ့်ရဲ့ပြင်ပနိုင်ငံတွေအိန္ဒိယနိုင်ငံတွေကဘာတွေလုပ်ထားလဲဆိုတာတွေလေ့လာပြီးတော့ကိုရိုနာထိုက်တင်တဲ့ဟာတွေဟိုနိုင်ငံကစံနှုန်းနဲ့ညီတဲ့ဟာတွေကိုရေးဆွဲဖို့လို့ရတယ်ပေါ့လေဆိုတော့ဒီဟာကမဖြစ်မနေလောက်အောင်ပဲအပိုင်းပါဟိုလောက်ကိုလောက်အောင်ပဲပေါ့ဒီတော့ကိုတို့တိုက်တွန်းတာတော့မြင်မြန်လေးလုပ်စီနေတယ်ပေါ့နော် net cyber law လို့ဟာမျိုးမှာဆိုရင်ကုတ်ကြမှုတွေအများကြီးရှိရပေါ့ဒါတိုင်းပြည်ရဲ့စီးပွားရေးနဲ့လည်းဆိုင်တယ်ဟိုတခုခုထိန်းချုပ်မယ်ဆိုတာပြောသလားမလွယ်ပါဘူးဒီပညာရထိန်းချုပ်မယ်ဆိုတာပိုပြီးခက်ခဲပါတယ်ဟ ဥမာတို့တယ်လီဖုန်းနဲ့ဟိုနေနောက်ဘက်ကိုလိုက်ပြီးတော့သူ့ရဲ့ဒီနေရာကိုရှာတယ်ဆိုတော့ဖုန်းအော်ပရေတာလည်းထဲရလောက်လို့ရပဲမဒီအချက်လက်တွေကိုကိုတို့ယူကြည့်ဖို့ပါဖို့ဆိုတော့ဥပဒေအသားစီးရလည်းရှိတယ်ပေါ့နော်ဒါတော့အသားတွေကလည်းလူတိုင်းမှသာဒီလိုမျိုးစောင့်ကြည့်နေမယ်ဆိုရင်တော့လည်းကိုတို့အနေနဲ့ပုဂ္ဂလိကလောက်ဖုန်းကိုထိပါသလိုဖြစ်လာနိုင်မှာပေါ့နော်ဆိုတော့ cyber police တွေဟိုစင်ကာပူမှာရှိရသူတို့တွေဘယ်လိုဟိုလှုပ်ဆောင်နေသလဲသူတို့နီးပညာပါတယ်လဲပေါ့အဓိကကတော့ငွေငွေကုန်ကြေးကြအများကြီးရှိနေတယ်ဆိုတော့အစိုးရအနေနဲ့ဒါကိုဟိုလိုင်ယွမ်ကြီးတွေဖြစ်လာနိုင်မဲ့အရာတခုဖန်ပြီးဖို့ကအစိုးရတောင်းအောင်ဖြစ်တယ်ပေါ့နော်ပြန်တဲ့ဟာကတော့လွတ်လပ်တဲ့ပညာရှင်တွေပူးပေါင်းဆောင်မှုရှိတာအောင်အစိုးရလမ်းဖွင့်ပြီးတော့ဒေတာလေးဖိတ်ခေါ်ပြီးတော့ဟိုလုပ်တင်တယ
်နိပညာသမားတယောက်လည်းဖြစ်သလိုဘာကံပွဲတွေကိုပြုလုပ်လာသူလည်းဖြစ်တယ်ကိုကိုကိုရဲကတော့နိပညာနဲ့ပတ်သက်လာရင်ဥပဒေသာမကလူငယ်တွေနဲ့လူကြီးတွေကိုပါနိပညာနဲ့ပတ်သက်တဲ့ပြုရင်ပြောင်းလဲမှုတွေလုပ်ပေးဖို့လိုအပ်နေတယ်လို့ဆိုပါတယ
် Cyber နဲ့ပတ်သက်တဲ့ crime တွေရှိမယ်အဲ့တော့အဲ့ဒီအချက်လေတွေကတချို့ဟာတွေကသူတို့ကိုလိုက်ပြီးတားနေလို့မပြီးဘူး awareness ပဲဆိုလိုချင်တာ cyber crime တွေဖြစ်တယ်ဆိုတာတစ်ဖက်ကလိန်နဲ့လူရှိတယ်လို့တစ်ဖက်ကလည်းဒီဟာမှာပျော့ကွက်ရှိတယ်အဲ့တော့သူတို့ကဓာကြီးကိုနားလည်နေမယ်ဓာကြီးကိုဘယ်လိုသုံးရမလဲသိရဆိုရင်တော့ဓာကြီးဖြစ်လာကြရမရှိဘူးဆိုလိုချင်တာ Facebook ပေါ်မှာပဲအရန်ချင်းကိုတခုခုဆိုလဲဥမာကျောင်းနိုင်ငံအခြေအနေကပွင့်နေပြောင်းရဲ people မှာမဟုတ် government ကိုလည်း Facebook ကိုကြောက်ဒီပုံမှာတက်အောင် action ယူတယ်ပုံမှန်သွားတဲ့စာတစောင်နဲ့ Facebook မှာတက်အောင် action ယူတယ်အဲ့ဒါကြီးကမှားတယ်ဒီဟာကြီးကကျွန်တော်တို့ရဲ့ဥစားပြည့်အစင်မဟုတ်ပါဘူး။နောက်မှ Viber ကနေပြီးတော့မှရုံသုံး data ကိုပို့တယ်လို့ Gmail ကနေပို့ဒါတွေကစကျွန်တော်မှားနေတယ်။အဲ့တော့ကိုယ့်လက်ထဲရောက်လာတဲ့ information technology ကိုဘယ်နေရာမှာဘယ်လိုသုံးရမလဲဆိုတဲ့အပိုင်းကတော်တော်ကြီးပြန်လုပ်ရမှာပေါ့နော်။ reform ပြန်လုပ်လို့လူငယ်တွေအတွက်ကောလူကြီးတွေကောလူငယ်တွေဆိုလဲခုနကလို internet နဲ့ Facebook နဲ့တောင်မှမကွဲကားတော့
အခုချိန်မှာတော့မြန်မာနိုင်ငံဟာ mobile phone တွေကိုရုတ်တရက်ကြီးအဆင့်တွေခုန်ကျော်ပြီးတုံးလာတာကြောင့် mobile phone တွေနဲ့ internet ကိုအသုံးပြုနေတဲ့အခါကိုယ့်ရဲ့လွတ်လပ်ခွင့်ကိုသာမကတခြားသူဘာရဲ့လွတ်လပ်ခွင့်ကိုပါကိုယ်တိုင်မသိလိုက်ပဲထိခိုက်ကျလို့မိတယ်လို့ဖြစ်နေပါလေ။ဒါကြောင့်အစိုးရအနေနဲ့အင်တာနက်အသုံးပြုသူပြည်သူတယောက်ချင်းစီကိုအင်တာနက်နဲ့ပတ်သက်တဲ့ကိုယ်ခံအားကောင်းလာအောင်ပြုလုပ်ပေးတင်တယ်လို့ရန်ကုန်လူငယ်ကွန်ရက်ရဲ့ဩဂတမတ်တင်စာရှင်လေးကအခုလိုပြောပါရစေ
။အင်တာနက်ပေါ်မှာကောင်းလာလည်းရှိရင်မကောင်းလာလည်းရှိပါတယ်။ဒါကဘယ်သူမှသွားတားဆီးလို့မရနေပါဘူး။နိုင်ငံတကာမှာရှိနေတဲ့အင်တာနက်တွေအသုံးပြုတဲ့ဟာတွေဆိုလဲဒါမကောင်းလာရှိရယ်ကောင်းလာရှိရယ်။ဘာနည်းနဲ့ပဲအစိုးရတွေကဟိုကာကွယ်ပေးခဲ့ကြတယ်လဲဆိုတော့ဒီအသုံးပြုတဲ့သူ့ရဲ့ပြည်သူတွေပေါ့နော်။ဒါကိုအသုံးပြုတဲ့သူ့ပြည်သူတွေကသူ့မှာကိုခံအားကောင်းအောင်သူပြင်ဆင်ပေးကြတယ်။ကိုခံအားဆိုတာကမကောင်းတဲ့ဟာတွေကိုကိုယ်တိုင်ဟိုစီစစ်တတ်အောင်နော်မကောင်းတဲ့ဟာတွေကိုယ်တိုင်သတင်းနေဆိုတဲ့သတင်းအမှားအမှန်ကိုဖတ်တတ်အောင်တို့ပြင်ဆင်ပေးကြတယ်အဲ့လိုပြင်ဆင်ပေးခြင်းအပြင်ပဲတယောက်ချင်းစီကကိုယ့်ကိုကိုယ်တောင်းဝင်ကိုယူပြီးတော့ကိုယ့်ကိုထိမ့်သိမ်းပေးကြတယ်ပေါ့ဒီနည်းကပဲတကယ်ကိုရေရှည်ခံတဲ့ကာကွယ်ပေးနည်းစနစ်အသစ်ဖြစ်တယ်လို့ကျမတို့ယူဆတယ်ဆိုတော့မြန်မာနိုင်ငံမှာတော့အဲ့လိုမျိုးဟိုပြည်သူတယောက်ချင်းစီရဲ့ကိုယ်ခံအားကောင်းလာအောင်ပြင်ဆင်ပေးနိုင်ချိန်မရလိုက်ပဲနဲ့မကောင်းတဲ့ဟာတွေပြန်တဲ့ခါမှာမကောင်းတာပြန်ရခေါင်းမလားပေါ့နော်ဒီအင်တာနက်ကမကောင်းတာတွေလာရခေါင်းမလားဆိုကျွန်တော်တို့သွားသားစီးလို့မရအောင
်ဘာကန်ရန်ကုန်2018ရဲ့လူလူဆက်ဆံရေးတာဝန်ကကိုစစောမျိုးလင်ကတော့စိုက်ဘာလော့ထွက်လာရင်တော့အခြေခံဥပဒေမှာပါတဲ့ပြည်သူတွေရဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ကိုလည်းမထိခိုက်ဖို့လိုအပ်တယ်လို့မျိုးသားလုံခြုံရေးအကျိုးစီးပွားကိုလည်းကာကွယ်နိုင်ဖို့လိုအပ်တယ်လို့ဆိုပါတယ
်အဓိကပြောရမယ့်ဟိုပြဿနာကကြတော့ဟိုလွတ်လပ်စွာရေးသားဖော်ပြနိုင်ခွင့်ဆိုတဲ့ဒီအချိန်အဥ်တွေကပြဋ္ဌာန်းထားတဲ့ဟာကိုမထိခိုက်ဘဲနဲ့ဒီမျိုးသားလုံခြုံရေးရောကျိုးစီးပွားရောကာကွယ်နိုင်မဲ့ဟာကိုဘယ်လိုနည်းနည်းကြည့်ရမှာပေါ့အဲ့တော့အဓိကတော့ user တွေရဲ့ awareness ပေါ့ဟော user တွေအနေနဲ့ကဒါသည်ကောင်းသည်ဆိုသည်ဆိုတဲ့ဟာကိုဆုံးဖြတ်နိုင်တဲ့ပညာရေးမြင့်မားမှုကအများကြီးဆိုင်ပါတယ်အဲ့တော့ခုနဥပဒေတွေဘလောက်ပဲရှိနေပဲအားပဲဖြစ်ဖြစ်အခုအနောက်နိုင်ငံတွေမှာဆိုတဲ့ဒီ impact တွေကိုအများကြီးရိုက်ခတ်တယ်အခုဥရောပသမဂ္ဂ Facebook ပေါ်မှာ warning ပေးတာတွေရှိတယ်ပေါ့နော်ဒါကတော့ဟိုမူလပိုင်ရှင်ဖြစ်တဲ့ဒီ Facebook ရဲ့သူတို့တာဝန်တွေလည်းယူရမဲ့အပိုင်းတွေလည်းရှိရပေါ့ social media လို့ပြောတဲ့ခါမှာ Facebook တခုလည်းမဟုတ်ဘူးပေါ့နော်တခြားသောအရာတွေလည်းရှိပါသေးတယ်ဒီမှာဆက်သွယ်ရေးပေါ့အဓိကတော့ဆက်သွယ်ရေးဖြစ်နေတဲ့ Viber ပဲဖြစ်ဖြစ် Victor ပဲဖြစ်ဖြစ်ဘလို့ပဲဖြစ်ဖြစ်ဘလို့နည်းနဲ့ပဲဖြစ်ဖြစ်လူမှုအနေနဲ့ဟိုကောင်းကျိုးဆိုးကျိုးနှစ်ခုလုံးကိုတွန်းတွဲပြီးတော့သုံးနိုင်တဲ့အနေအထားတစ်ရက်ဖြစ်လာအောင် awareness ဖြစ်လာအောင်ဒါမျိုးတွေကိုဆိုရအနေနဲ့ကတွန်းပြီးတော့ဆောင်ရွက်ပေးဖို့လိုတာပေါ့နော်ခုနအသိပညာပေးရဆိုတာကအဲ့ဒါမျိုးကိုပြောတာပါဥပမာတက်တက်ပြန့်ပြန့်ဒါကတော့ဟိုတင်းနေကိုဘယ်လို verify လုပ်ရမလဲဘယ်လိုအကြောင်းအရာတွေကိုဟိုတော့မ share သင့်ဘူးပါဘူးပေါ့ဒါကဟို Facebook ကလည်း awareness လုပ်ပါတယ်ကိုကြောင့်ဘာဖြစ်နိုင်လဲဘယ်လိုဖြစ်နိုင်လဲဆိုတဲ့ဟာတွေဟိုမြန်မာပြန်ပြီးတော့ဟိုထုတ်နေရရင်လည်းရှိတယ်ပေါ့နော်အဖွဲ့အစည်းတွေရရင်ပြီးတော့ဒါမျိုးတွေဟိုဝိုင်းဝန်းပြီးတော့ကူညီပေးရမှာပေါ့
cyber law ကိစ္စနဲ့ပတ်သက်လို့တော့လူငယ်မှာလက်စားမိုင်းနေမှာရန်ကုန်တက္ကသိုလ်မှာလူငယ်နဲ့ social media ဆိုတဲ့စကားဝိုင်းဆွေးနွေးပွဲတစ်ခုပြုလုပ်ခဲ့ပြီးအစိုးရလူငယ်နဲ့တက်ဆိုင်ရာတာဝန်ရှိသူတွေတက်ရောက်ခဲ့ကြပါတယ်ကျွန်တော်ကောင်းမြတ်ဖြူပါအင်္ဂါတရင်အေဂျင်စီကနေ EOA ကိုပေးပို့လိုက်တာပ
ါမြန်မာတခွင့်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင
် EOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်စနေည VOA မြန်မာပိုင်းအစီအစဉ်ကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလိုက်မီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုမြန်မာစံတော်ချိန်ည9နာရီခွဲပြီးမှတော်ရရှင်တွေစောင့်မျှော်နေတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ထုတ်လွှင့်ပေးပါတော့မယ်စီစဉ်တင်ဆက်သူမှအေးသနာကျော်နဲ့ထုတ်လုပ်သူမတ်ဆူမွန်တို့တင်ဆက်ပေးသွားမှာပါရှင
်မင်္ဂလာပါစနေညတိုင်းရိတ်လေးလိုင်းအစီအစဉ်ကအကျိုးဆိုပါရရှင်ကျွန်မဒီနေ့ဆွေးနွေးပေးမယ့်အကြောင်းအရာကတော့ဒီမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကြားမှာတရုတ်နိုင်ငံအနေနဲ့ဂျောင်းဝင်ညှိနှိုင်းပေးရမှာဒီပြဿနာဖြေရှင်းဖို့အတွက်အဆင့်3ဆင့်ပါဖြေရှင်းနည်းတရက်ကိုလည်းအစိုးပြုထားပြီးသားပါပြီဒါကြောင့်မလို့တရုတ်ကအရင်တော့ရက်တည်နေတယ်လို့မျိုးတခြားနိုင်ငံပြည်တွင်းရေးဝင်ဆက်ဖို့ဆိုတဲ့မူကနေပြီးတော့ဘလို့တွေးဖွဲ့သွားတာလဲပေါ့နော်ရခိုင်အရေးကိုဘလို့တရုတ်ကအဲ့လောက်စိတ်ဝင်စားမှုရှိနေလဲဘလို့အကျိုးစီးပွားတွေတရုတ်တဲ့ဖြစ်ထွန်းနိုင်လဲဆိုတာကိုဆွေးနွေးကြမှာပါဆွေးနွေးဖို့ကျွန်မဖိတ်ခေါ်ထားတဲ့ဒီပင်နိုင်ဆွေးနွေးမဲ့သူတွေလည်းလေးလိုင်းပေါ်ကိုရောက်နေပါပြီရှင်ကျွန်မပထမဦးဆုံးဖိတ်ခေါ်ထားတဲ့သူကတော့တရုတ်မြန်မာအရေးလေးလာတုံသက်သူဒေါက်တာလှကျော်စောဖြစ်ပါတယ်နောက်ပြီးတော့ဒီသတင်းစာဆရာနဲ့နိုင်ငံရေးလေးလာတုံသက်သူဦးစီသူအောင်မြင့်ကိုလည်းဖိတ်ခေါ်ထားပြီးတော့ဟိုတရုတ်ဟိုဒီရခိုင်ဒေသမှာရွှေ gas တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ကကိုဝမ်းအောင်ကိုလည်းဖိတ်ခေါ်ထားပါတယ်အလုံးမင်္ဂလာပါရှင်ဟုတ်ကဲ့โอเคจ่ายပါလားရှင်โอเคဟိုပထမဦးဆုံးဒီပင်နိုင်ဆွေးနွေးတဲ့သူတွေကိုနည်းနည်းလေးသုံးသပ်ပေးစီခြင်းပါတယ်ဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့ဒါပေမဲ့အဲ့ဒါမပြောခင်မှာတော့ဒီတော်ရရှင်နေရေးလာတဲ့စာတူတူလေးနှစ်ဆောင်အရင်ပြောပြပေးခြင်းပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ပါအာဒီ Simon Khan ဆိုတဲ့တော်ရရှင်ကတရုတ်ဘက်ကဒီတစ်ဖက်ကလည်းတရုတ်ကြီးရဲ့မဟာစီမံကိန်းကမြန်မာနိုင်ငံထဲမှာရှိနေတယ်ဟိုနိုင်ငံတကာရဲ့ဖိအားပေးမှုတွေကိုလည်းမြန်မာနိုင်ငံကရင်ဆိုင်နေရတဲ့အချိန်မှာတရုတ်ဘက်ကအခုလိုအကူအညီပေးပြီးတော့ဖြေရှင်းရင်ဟိုမြန်မာဘက်ကဘာပြန်ပေးရမလဲမသိဘူးဆိုပြီးတော့သူကတော့နည်းနည်းတန်တရားနဲ့ရေးထားတာပါနောက်ထပ်သောရရှင်လှထွန်းဆိုတဲ့သောရရှင်ကတော့ဗမာစကားပုံတစ်ခုဖြစ်တဲ့မစွန်းရင်ကရှိကစွန်းကင်းကညိဆိုတဲ့စကားပုံကအခုရခိုင်အရေးပြဿနာတရုတ်နဲ့ဗမာစစ်ကောင်းဆောင်ရဲ့ခီးစဉ်ကဓာတ်ထိပ်ဖော်ပြပါတယ်တရုတ်အဆိုပြုချက်၃ချက်မှာဗမာစံတက်တဲ့အချက်တွေပါတာမတွေ့ရပါဘူးတဲ့နေမည်ရှင်းလင်းမှုတွေဟိုရက်ဖို့ပြစ်ခတ်ရက်စဲရေးနောက်ပြီးတော့ဒုက္ခသည်တွေပြန်လည်ခေါ်ယူနေရချထားပေးရေးအရေးရှိဟိုနီလန်းရှာဖို့ဒီကိစ္စဖြေရှင်းဖို့နီလန်းရှာဖို့တွေပဲပါဝင်ပါတယ်ဆိုပြီးတော့ရေးထားပါတယ်ကျော်အန်တီဒေါ်လာဒေါက်တာလှကျော်စောပထမဦးဆုံးမေးချင်ပါတယ်ရှင်ဒီတစ်ခေါက်တရုတ်ကဘာဖြစ်လို့ဟိုဒီကိစ္စမှာတော်တော်လေးကိုဟိုတိတိတတ်တာထင်ထင်ရှားရှားအချက်၃ချက်ကိုပါအကျံပြုတ်ပြီးတော့ဒီကိစ္စကိုဝင်ပြီးတော့ဖြေရှင်းဖို့သူတို့အကျံပြုတ်ရလဲဆိုတာလေးကိုနည်းနည်းသုံးသပ်ပေးပါရှင်ဟယ်လိုအန်တီ
ကအခုလိုပါလာတဲ့ကိစ္စမှာအကြောင်းကြီးနှစ်ခုရှိတယ်။တစ်ခုကနိုင်ငံတကာအကြောင်းပေါ့နော်။နိုင်ငံတကာအကြောင်းမှာကနိုင်ငံတကာမှာအခုဟိုအပြောင်းလဲတွေအင်မတန်များလာတာဖြစ်တဲ့အတွက်တရုတ်ကလည်းသူ့ရဲ့မဟာဗျူဟာကိုပြောင်းလာတာဖြစ်တယ်။အဲ့တော့နိုင်ငံတကာမှာအရင်တော့တော်တော်လဲလဲဝင်ရောက်လှုပ်ရှားနေတဲ့အမေရိကန်ပဲဖြစ်ဖြစ် EU နိုင်ငံတွေပဲဖြစ်ဖြစ်ဒီအင်အားကြီးနိုင်ငံတွေကကိုယ်နိုင်ငံအရေးအခင်းနဲ့ပဲကိုယ်ကရှုပ်ရှက်ခတ်နေပြီးတော့နိုင်ငံတကာအရေးအခင်းနဲ့မှာနီးသက်လန်းသက်နော်ဖြေရှင်းနိုင်တဲ့လမ်းတွေရှာမတွေ့ဖြစ်နေတာအဲ့လိုအခါမျိုးမှာအမေရိကန်ဆိုပေါ်တောင်ဆိုးသေးတယ်နော်သူကဒီကမ္ဘာစက္ကူဘဝတောင်နောက်ဆုတ်သွားတာစီးပွားရေးရနိုင်ငံရေးရအများကြီးနောက်ဆုတ်တဲ့လုပ်ငန်းတွေလှုပ်လာတော့နိုင်ငံကဒီစင်မြင့်ပေါ်မှာလေးဟာနေလို့ဖြစ်လာတဲ့အခါမှာတရုတ်အနေနဲ့သူ့ကိုယ်သူဒေသအင်အားကြီးနိုင်ငံအဖြစ်ကနေပြီးတော့ကမ္ဘာအင်အားကြီးနိုင်ငံတရအဖြစ်တက်လှမ်းလာတဲ့ဖြစ်ရအနေနဲ့ဒီကိစ္စတွေမှာပါဝင်လာတာဖြစ်တယ်ဒါတိအချက်ကဒါတရုတ်ရဲ့နိုင်ငံကအမြင်ပေါ်မှာပြောင်းလဲလာတဲ့ view ဟာခြေလာဒုတိယတရုတ်ရဲ့ပြည်တွင်းကိစ္စနဲ့ဆိုင်တယ်တရုတ်ရဲ့ပြည်တွင်းကိစ္စမှာအထူးသဖြင့်စီးပွားရေးတရုတ်ရဲ့ငိုစီးပွားရေးပုံစံကသူကထွက်ကုန်အားပြုတဲ့စနစ်ကနေပြီးတော့သူကတခြားနီလန်းရှာဟာတော့မကင်ဖြစ်လာတယ်အဲ့ ဲ့တော့တခြားနီလန်းကိရှာတော့မယ်ဂိမ်းဖြစ်လာတဲ့အခါမှာသူကအဲ့ဒီအားလုံးပါဝင်တဲ့စီးပွားရေးစနစ်တစ်ခုဖြစ်ဖို့ဆိုရင်ကမ္ဘာငြိမ်းချမ်းရေးကိုထိန်းသိမ်းရမယ်ဆိုတဲ့conclusion ပေါ့ညီကုန်းချုပ်ချက်ကိုရထားတယ်အထူးသဖြင့်သူ့ဘေးပတ်ဝန်းကျင်ကအပူွက်တွေကိုရှင်းဖို့လိုတယ်လို့သူကတွက်မိတဲ့အတွက်လက်ဦးမှုရှိရှိဗမာပြည်အရေးမှာဝင်ပါလာတာဖြစ်တယ်တကယ်တော့သူဒီလိုအပူွက်တွေကိုလိုက်ပြီးတော့ငြင်းရမ်းနေတာဗမာပြည်တပြည်တည်းမဟုတ်ဘူးတခြားဥမာမြောက်ကိုရီးယားကိစ္စဆိုလည်းသူကဒီလိုပဲအချက်နှစ်ချက်တင်ပြတယ်ဥမာဆီးရီးယားကိစ္စလိုဟာမျိုးအရှိအလေပိုင်းကိစ္စလိုဟာမျိုးဒီလိုဟာတွေမှာလည်းသူပါဝင်ပတ်သက်နေတာဖြစ်တယ်ဒါကြောင့်မလို့ဒီဗမာပြည်မှာကြတဲ့အခါကျတော့တခုကသူ့ရဲ့အဲ့မဟာပြည်ဝါခြေလမ်းတစ်ခုအနေနဲ့ပါတာလဲပါတယ်ဒုတိယသူ့ရဲ့ကိုယ်ပိုင်စီးပွားရေးဖြစ်တယ်သူ့ရဲ့ကိုယ်ပိုင်အရင်းအမြစ်တွေဖြစ်တယ်ယင်းကြီးမြုပ်နှံမှုတွေကလည်းဗမာပြည်မှာတော်တော်ကိုထဲထဲဝင်ဝင်ရှိနေပြီအဲ့တော့အဲ့ဒီဟာတွေအားလုံးကိုကြည့်ပြီးတော့တရုတ်ကအရင်ကဖြစ်တယ်ဟလာကိုယ်နိုင်ငံအဲသူများပြည်တွင်းရေးဝင်မဆွဲရေးဆိုတာတဲ့အခုသူ့ရဲ့တန်ခင်းတမန်ရင်းကိုလက်ဦးမှုရှိတယ်တက်ချွားမှုရှိတယ်တန်ရင်းတမန်ရင်းနီလာများအဖြစ်ပြင်ဆင်သတ်မှတ်လာပြီးတော့ဒီလိုလက်အမှုရှိရှိဝင်ပြီးပါဝင်လာတာဖြစ်တယ်အဲ့ဒါနောက်တစ်ချက်ကလည်းတရုတ်ကဒီဗမာပြည်ရဲ့ရခိုင်အရေးဟာသူ့နိုင်ငံရဲ့ပိုလမစီမံကိန်းကိုတာဂက်ထားတာဖြစ်တယ်ရည်မှန်းထားတာဖြစ်တယ်ဒါမပြက်ပြက်အောင်ဖြစ်မဲ့ဟိုခြေလမ်းမျိုးဖြစ်တယ်လို့သူကတွက်တယ်အထူးသဖြင့်ဗမာပြည်နဲ့ဘင်္ဂလားဒေ့ရှ်နဲ့ဆက်မိသွားမှာကိုစိုးရိမ်မှုများတယ်အဲ့ဒါကြောင့်မလို့ဒီကိစ္စမှာ तू อ่ะဘင်္ဂလားဒေ့ရှ်ကိုရောဗမာကိုရောနှစ်နိုင်ငံလုံးကြားမှာဝင်ပြီးတော့ဖြန့်ပြေးပေးတဲ့သမောနှစ်နိုင်ငံချင်းကြားပဲဆက်ဟိုဖြည့်ရှင်းမှုလို့တယ်နိုင်ငံတကာကဝင်ပါစရာမလို့ဆိုပြီး तू อ่ะလက်ဦးမှုရှိရှိဝင်ပါလိုက်တာဖြစ်တယ်လို့များပါ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဒေါက်တာလှောက်ကျော်ဆိုတုံသက်တာပါအချုပ်အားဖြင့်ပြောရမယ်ဆိုရင်ဒီဟိုတရုတ်နိုင်ငံကနေပြီးတော့ဒီဟိုကမ္ဘာဟိုနိုင်ငံရေးစခုံမှာဒီသူတို့ရဲ့ view ဟာပြောင်းပြီးတော့ဝင်လာတဲ့ပုံရှိရယ်နောက်ပြီးတော့သူတို့ရဲ့ဟိုအခြေခံစီးပွားရေးကောင်းအောင်လို့ကမ္ဘာငြိမ်းချမ်းရေးလှုပ်ဆောင်มาရမယ်ဆိုပြီးရေယုံယုံကြည်မှုနောက်တစ်ခုကလည်းမြန်မာနိုင်ငံနဲ့ပတ်သက်ရင်တော့အဓိကရခိုင်ဒေသဒီသူတို့ရဲ့ပိုလန်မှာစီမံကိန်းအတွက်အထူးအရေးကြီးတဲ့ဒေသဖြစ်တဲ့အတွက်ကြောင့်မလို့ဒီရခိုင်ဒေသငြိမ်းချမ်းရေးကလည်းတရုတ်အတွက်အရေးပါတယ်ပေါ့လေဒါဒေါက်တာလှကျော်စောသုံးသက်တာပါဦးစီသူအောင်မြင့်အနေနဲ့ရောဒီအဲလောက်ဟိုစားဒီကိစ္စမှာတော်တော်လေးကိုတရုတ်ကစိတ်ဝင်စားမှုပြပြီးတော့ဝင်ရောက်ပြီးတော့ဒီဟိုစားဖြည့်ရှင်းမှုစူးစမ်းတာဘာကြောင့်လို့သုံးသက်ပါလဲရှင်
ကျွန်တော်လာလေတော့ကတော့ဟိုအချက်နဲ့တစ်ချက်မကရှိနိုင်ပါလေအဲ့ဒါကဘယ်လိုလဲဆိုတော့2015ခုနှစ်ကျွန်တော်တိုင်ပြည်မှာစုံစမ်းစစ်ကြီးအစိုးရဆက်လာတဲ့အပြောင်းလဲတွေဖြစ်လာတော့အဲဒီနိုင်ငံကလည်းရှေ့မှာတော့ဆိုရင်ဒီဖြစ်အောင်ရှင်အစိုးရတွေနဲ့ဒီဆက်ဆံနေတာပေါ့အဲ့ဒီတော့ကလည်းဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့မှဟိုကမ္ဘာကြီးကဝိုင်းပယ်နေတဲ့အချိန်မှာသူကရက်တီပေးနေတဲ့မှာမြန်မာပြည်ထဲမှာစီးပွားဟိုဆက်ဆံရေးပေါင်းအောင်လုပ်ဒီမှာဒီတဲ့ကတရားစတာထုတ်ယူတာတွေစီးပွားရေးလုပ်တာတွေအဲဒါတွေသူလုပ်ခဲ့တယ်။အဲ့တော့ဒီအပြောင်းလဲဖြစ်သွားတဲ့အခါမှာနိုင်ငံရေးရမြန်မာနိုင်ငံဟာဒါအနောက်နိုင်ငံပဲရေးနေနိုင်ငံဖြစ်သွားမလား။သူ့နဲ့ဒါရင်းနှီးမှုတွေရော့ကျသွားမလား။အဲ့ဒါလို့စိုးရိမ်ပြီးတော့မှဆက်ဆံရေးတွေပုံပြီးတော့ကောင်းအောင်သူအများကြီးကြိုးစားတာတွေတွေ့ရတယ်။တွေ့ရတဲ့အခါကျတော့အခုလက်ရှိဒီအရေးချင်းနဲ့ပတ်သက်ရင်တော့သူတကယ်ဝင်ပါတာတော့ပထမအကြောင်းမှဆိုဒါဖြစ်တယ်လေဆိုရင်2015နှစ်ဆန်းလောက်မှာပဲဒါကုကံတက်ပြီးကဒါမြန်မာနိုင်ငံသေးဘူးပေါ့နော်ဒါဝင်တိုက်တဲ့ကိစ္စတွေရှိတဲ့အပေါ်မှာမြန်မာတပ်တော်နဲ့တရုတ်နဲ့ဆက်ဆံရေးကတော်တော်ကိုဆူဆူဝါဖြစ်ခဲ့တယ်။ဆိုတော့အခုကိစ္စပေါ်လာတဲ့အခါကျတော့မြန်မာတပ်တော်ကိုနိုင်ငံတကာကဒါဖိအားပေးတယ်အပြစ်တင်တယ်ဒီလိုအခြေအနေမျိုးမှာဆက်ဆံရေးကိုပြန်ကောင်းအောင်ပြီးဆောက်ချင်တဲ့အခါကျတော့ရည်တည်ပေးတာအပြင်ကိုကူညီပေးဖို့လည်းသူလုပ်လာတယ်။အဲ့ဒါကတစ်ချက်လောက်ဖြစ်မှာပေါ့။ဒီတော့နောက်တစ်ခုကဘာရှိတယ်လဲဆိုတော့ဒီမှာဒီထဲမှာရင်းနှီးမြှုပ်နှံမှုတွေများတဲ့အခါကျတော့မြန်မာနိုင်ငံကိုအခုလိုအနောက်နိုင်ငံတွေကဝိုင်းပြီးတော့မှတပေးရတဲ့ချိန်မှာရက်ခံပြီးတာပေါ့နောက်တစ်ချက်ကရခိုင်ပေါ့ရခိုင်ပြည်နယ်ကသူ့တဲ့အရေးအကြီးပါတယ်ဒီပိုလန်မှာဒီနိုင်ငံမတိုင်ခင်ကလေးကသူကပြည်နယ်တစ်ခုပေါ့နော်ပြည်နယ်တစ်ခုအတုံးချရေးဆိုတဲ့သူ့ဘူဝါဒကရှိထားပြီးတာပဲဆိုတော့ဒီရခိုင်ပြည်နယ်ကစောက်ချူရဲ့စစ်ကမ်းကနေတစ်ချက်အခုဆိုရင်ဟိုဟာကြီးကလုံနေပြီ case site line လို့ရင်းနှီးပိုက်လိုက်လို့ကလုံနေပြီနောက်တော့ဒီလက်စစ်ကမ်းတွေဘာတွေတိဆောက်ပြီးတော့မှပြည်နယ်ရေကြောင်းကုန်တွေရေးအတွက်ပါအဲ့ရဒီလိုဘူးဆိုတဲ့ခါကျတော့ရခိုင်ပြည်သားကဒီအများကြီးရေးပါတယ်အေးပါတဲ့ခါကျတော့ရခိုင်ပြည်သားမှာအခုဟိုဘင်္ဂလားဒေ့ရှ်နိုင်ငံမှာသတိပက္ခတွေဖြစ်လာတဲ့ခါကျတော့ဦးဝေးပြင်လိုက်တယ်ဆိုရင်ဟိုဘာလို့ဒီလိုဒီဒေသတည်နေရောမြန်မာအစိုးရရဲ့ကြီးကြီးတင်မှုရောသူ့ရဲ့ဩဇာရောအများကြီးရှိလာမယ်ဆိုတာကိုသူတက်ဖြတ်ပုံရတယ်ဒါကြောင့်အခုဆိုရင်ကျွန်တော်တိကျလိုက်ဆိုရင်ဒီအချိန်အခွင့်အဖွဲ့ကိုလည်းသူရှိလို့ဒီမှာအဲ့ဒါလိလာဆိုင်ရတယ်ပါလေလှုပ်နေပြီဒီအကြောင်းရတယ်ဒီနားလေအောင် ဆိုတော့အဲ့လိုအကြောင်းအရာကြီးအကုန်လုံးဆုံးနေပြီးတော့မှ
ဟုတ်ကဲ့ပါဦးစီတော်အမြင့်သုံးသက်တာပါဦးစီတော်အမြင့်ကတော့ချုပ်အဖြစ်ပြောရရင်ဒီဟိုမြန်မာစစ်တပ်နဲ့အရင်တုန်းကဟိုဥစားဖြစ်ရက်ဒီကိုကန့်ဖြစ်ရက်မှာဒီစိတ်ဝင်ခွဲခဲ့တာကိုပြန်ပြီးတော့ဟိုဖားထိဖို့ကြိုးစားတာကောဟိုနိုင်ငံတကာနဲ့မြန်မာနဲ့နည်းနည်းဟိုမကြည်မလဲဒီကိစ္စပေါ်မှာစိတ်ဝင်ခွဲနေတဲ့အချိန်မှာသူကမြန်မာပြည်ဘက်ကနေပြီးတော့ရက်တီပေးပြီးတော့အကာအကွယ်ပေးတာမျိုးသူ့ရဲ့ဟိုဩဇာပို့ပြီးတော့တကူထွားအောင်နောက်ပြီးတော့သူ့ရဲ့စီးပွားရေးအကျိုးစီးပွားအတွက်လည်းဟိုကာကွယ်တဲ့သဘောမျိုးနဲ့ဟိုလုပ်တယ်လို့သုံးသပ်ပါတယ်ရှင်ဆိုတော့ပထမဦးဆုံးကျမကလောလောဆယ်ဟိုဒီအကြောင်းအရာဆွေးနွေးဖို့ဒီလေလိုင်းပေါ်မှာရောက်နေကြတဲ့သောရရှင်တွေကိုပဲဦးစားပေးလိုက်ချင်ပါတယ်။ဟိုပထမဦးဆုံးလှိုင်းတာယာကကိုမင်းမင်းကိုခေါ်ချင်ပါတယ်။ကိုမင်းမင်းကြားရပါလား။
ဟုတ်ကဲ့ရှင
်ကိုမင်းမင်းဦးစားပင်နိုင်ဆွေးနွေးရဒေါက်တာလှကျော်စောဦးစီသူအောင်မြင်ရှိပါတယ်။မေးချင်တာမေးမြန်းနိုင်ပါတယ်။ကိုရဲ့ဒီထင်မြင်ယူဆချက်ကိုလည်းဖော်ထုတ်နိုင်ပါတယ်။
ပထမပြောချင်တာနှစ်ပိုင်းတော့ပြောချင်တယ်နော်။ငယ်ငယ်တူတူလေးတော့ပြောပြပါမယ်။ဆိုတော့ပထမတစ်ပိုင်းကတော့သို့သောကဟိုအမတ်ပြောထားတဲ့အပိုင်းကတော့ကိုကြည့်ဒီအောင်မြင်ပြောထားတဲ့အပိုင်းညာကတိရုပ်ဘာကြောက်ဒီအမတ်နိုင်ငံရဲ့ဒီတမိုင်းလေးဝင်လာတယ်ဆိုတာပထမပြောထားတဲ့အပိုင်းမှာနည်းနည်းရှင်းနေပြီပေါ့နော်ဒါအတူတက်ဒါတကယ်ဆက်ကြည့်အောင်သူကဒါမြန်မာနိုင်ငံရဲ့ဒါဒီရခိုင်ရေးချင်းဒီဝင်မဖြစ်တော့မယ်ဆိုတာလေဒါတော့ဟိုရှိလူမျိုးပြောအောင်နည်းရှင်းနေပြီပေါ့အဲကျွန်တော်တို့ကဒုတိယတစ်ပိုင်းကိုကျွန်တော်ပြောချင်တာကကျွန်တော်လက်ရှိကံတည်နေတဲ့အစိုးရကရောဒီတရုတ်ကဝင်ရောက်ဖြည့်ရှင်းတာသူကရိုးသားမှုရှိတာဟမ်သူကတရုတ်တွေလူမျိုးကသူမပိုင်သူ့တဲ့ဒီမှာမလုပ်ဘူးကြာသူတို့ကသူတို့အတွက်ကြံမှသူကလုပ်တဲ့လူမျိုးနေကျွန်တော်ကဟိုပြောချင်တာကသူ့တဲ့မကြံသူမလုပ်တဲ့လူမျိုးတယောက်ကိုကျွန်တော်တို့ကအခုဆက်ဆံနေရတယ်ပေါ့နော်ဆက်ဆံနေရတဲ့ခါကျတော့အခုပဲကြည့်ပေါ့ဗျာကျွန်တော်တို့ဒီဟိုအမေရိကန်နဲ့ဒီကမ္ဘာ AI နိုင်ငံတွေချက်နိုင်နိုင်ငံမှာတရုတ်ကိုကျွန်တော်တို့ကအခုပြန်ပြီးတော့ကျွန်တော်တို့ကတော့ဟိုပေါင်းတင်နေရပြီဆိုတဲ့ခါကျတော့တရုတ်ကိုကျွန်တော်တို့ကရင်းရှေပေါင်းတင်တဲ့နိုင်ငံလည်းမဟုတ်ဘူးကျွန်တော်အမေရိကန်ကိုလည်းကျွန်တော်တို့ကပေါင်းတင်ထားမယ်ဗျာနော်ဒါဆိုတော့ဒီအမေရိကန်နဲ့တအားဟလာတယ်ဟလာတယ်ဆိုတဲ့ခါကျတော့ပြောချင်တာကအမေရိကန်နဲ့တအားဟလာရင်ရင်းရှေမှာကျွန်တော်တို့နိုင်ငံရဲ့ဟိုပါပေါ့ဆိုးကျိုးတွေဟာဒါကြည့်လာမှာပေါ့ကျွန်တော်တို့ကပြောချင်တာအစနိုင်ငံလုံးကိုကျွန်တော်တို့ကဗျာဟိုပါပေါ့ဟိုဟာမိုနီဖြစ်စီခြင်းတွေပေါ့ဗျာဟိုပေါင်းတင်ပေါင်းတင်ပေါင်းတင်ရင်းရှေခြင်းတွေပေါ့ကျွန်တော်တို့ကအဲ့လိုမျိုးအမေရိကန်ရောတရုတ်ကိုရောကျွန်တော်တို့ကဟိုဟိုပို့တဲ့ပတ်နာဖြစ်ကြောင်လုံနိုင်မှတာလေကျွန်တော်တို့နိုင်ငံရဲ့ဖြူကြတာတောင်းလာမှာပြန်တရုတ်ကတော့ကျွန်တော်တို့ကလုံးဝကိုယုံကြည်ပြရမရှိဘူးလို့လည်းပြောလို့ရတယ်ကြာနော်ဟိုလူပြောရမယ်ဆိုသူကသူ့အတွက်မကြံရင်လုပ်တဲ့နိုင်ငံမှမဟုတ်တာဟုတ်ဒါနဲ့ကျွန်တော်တို့ကအရှိတောင်အာရှမှာကိုတရုတ်အင်းကြီးချင်းတရုတ်နိုင်ငံတို့ကတော့အကူရမှာပေါ့ဗျာအာရှမှာဒါပေမဲ့အင်းကြီးချင်းတရုတ်နိုင်ငံနဲ့တမိုင်းအဆက်သက်ကိုကြည့်ရတာကျွန်တော်တို့နိုင်ငံပေါ်မှာတရုတ်ကကောင်းတဲ့အခွင့်အရေးတကွတ်မှမရှိဘူးကြ။အဲတော့ကိုတိုင်ကြီးကညံ့လာရဲ့ပါတော့ဗျ။ကိုတိုင်ကြီးကဆိုတော့လူကြီးညံ့လာရဲ့ပါတော့။ဆိုတော့ကိုညံ့မှတများအခုဆွဲလို့ရမှာဘူး။ဆိုတော့အဲအကြောင်းကိုကျွန်တော်ကလမ်းလမ်းတစ်ပိုင်းရတော့စိုးစိုးကအမှန်နဲ့ကိုကြည့်ပြောမယ်ပြောရတဲ့အပိုင်းဟာကျွန်တော်ကတော့ပြောချင်တဲ့အပိုင်းဟာပြီးတော့ဒီအဲဒုတိယအပိုင်းမှာကကျွန်တော်ပြောချင်တာကအမေရိကန်ကိုအချင်းပြောင်းပြန်သွားရမယ်။အမေရိကန်ကိုအချင်းပြောင်းပြန်သွားရမယ်။ပြုတ်ကိုရဲ့အချင်းပြောင်းသွားရမယ
်။ဟုတ်ကဲ့။
အဲနေရာကိုကျွန်တော်တို့ကပြန်ပြောင်းပြန်လုပ်ရမယ်။ဟုတ်ကဲ့။
ဟိုကိုမင်းမင်းကဒီမှာပြောတာကအမေရိကန်ကိုပြေးလဲအောင်ဟိုပြန်ပေါင်းရမယ်ဆိုလို့ဒီရခိုင်ကိစ္စပြေးလဲဖို့အတွက်ကနိုင်ငံတကာကရောဒီဟိုဝိုင်းပြီးတော့လိုလားနေတဲ့ကိစ္စပါအဲ့တော့ဒီကိစ္စမှာတရုတ်ကပဲဝင်ရှင်းရှင်းဟို EU ကပဲရှင်းရှင်းအမေရိကန်ကပဲရှင်းရှင်းဒီကိစ္စကိုအခုအနေထားရတရုတ်ကဝင်ပြီးတော့ဖြည့်ရှင်းလို့ကြားဝင်ဆေးဆက်လို့အောင်မြင်သွားတယ်ဆိုရင်ရောအမေရိကန်ကဟိုအဲ့ဒါကိုဒေါသသူတို့မလုပ်လိုက်ရလို့ဒေါသထွက်မှာမလို့လားဟိုဒေါက်တာလှကျော်ဆိုဘယ်လိုသုံးသပ်ပါလဲရှင်ဘာလို့လဲဆိုဒီဖြည့်ရှင်းရေးကအလုံးလိုလာနေတဲ့ကိစ္စပဲဆိုတော
့ဟုတ်ကဲ့တရုတ်ကတော့ तू ကသူ့ရဲ့ဟိုစဉ်းစားနည်းတွေထဲမှာ तू ကအခုလောလောဆယ် तू နှစ်ဖက်စလုံးအကျိုးရှိရေးကိုစဉ်းစားပါတယ် तू ကလည်းဘယ်နိုင်ငံနဲ့ပဲဆက်ဆံရေးလုပ်လို့သူ့အတွက်လည်းအကျိုးရှိရမယ်အဲ့ဒီနိုင်ငံအတွက်လည်းအကျိုးရှိရမယ်လို့စဉ်းစားလာပါအဲ့တော့အမေရိကန်နဲ့တရုတ်ဆက်ဆံရေးကလည်းအခုတစုံတရာကောင်းမွန်နေပါတယ်ဒါဆက်ဆံရေးတက်လို့ခေါ်တယ်အင်အားကြီးနိုင်ငံကြီးများကြားဆက်ဆံရေးတက်အဲ့တော့ဒီကိစ္စမှာအမှအပြင်မြောက်ကိုရီးယားကိစ္စဆိုပါတော့မြောက်ကိုရီးယားကိစ္စဆိုတရုတ်နဲ့အမေရိကန်နဲ့ပူးတွဲပြီးတော့ဖြည့်ရှင်းနေတာပါပဲအဲ့တော့ဗမာပြည်အရေးခင်းမှာလည်းအခုကဟိုဟိုဆွေးနွေးတဲ့သူပြောတာကျွန်မလက်ခံပါတယ်ကျွန်မတို့လိုနိုင်ငံမျိုးလေးကအမေရိကန်နိုင်ငံနဲ့ကောတရုတ်နိုင်ငံနဲ့ကောဆက်ဆံမှုကောင်းအောင်လုပ်ရမှာပါဘာဖြစ်လို့လဲဆိုတော့ဒါမှသာလဲအမေရိကန်ရှီကလည်းကျွန်မတို့တင့်တော်တဲ့အဲလူကြီးချင်းအရင်းကြီးတွေတရုတ်ပြည်ကလည်းဒီလိုပဲတင့်တော်တဲ့လူကြီးချင်းအရင်းကြီးတွေရရှိနိုင်မှာဖြစ်ပါတယ်
ဒီဖြစ်ရကြောင့်အမေရိကန်နဲ့ကျမတို့ဝေးကွာသွားမယ်လို့တော့မထင်ပါဘူးတရုတ်ကတကယ်လို့ဝင်ဖြည့်ရှင်းပေးလို့အေးသွားအခုပဲကြည့်အမေဘင်္ဂလားဒေ့ရှ်နဲ့ဗမာနိုင်ငံနဲ့နိုင်ငံသဘောတူစာချုပ်တွေပါလေလဲချုပ်ထားပြီးပါပြီအဲ့တော့အဲ့လိုအဆင်ပြေသွားတဲ့ဆိုရင်အားလုံးတို့အကျိုးရှိတယ်အမေရိကန်တို့လည်းအကျိုးရှိတာပဲဘက်စတယ်လစ်ဆန်ပြောတဲ့ထဲမှာလည်းပါတာပါပဲဒါကြောင့်မလို့ဒီကိစ္စကအဆင်ပြေသွားရင်တရုတ်တို့လည်းကောင်းတယ်အမေရိကန်တို့လည်းကောင်းတယ်လို့ကျွန်မထင်ပါတယ်
ဟုတ်ကဲ့ရှင်ကျေးဇူးတင်ပါတယ်။ဟိုအခုနောက်ထပ်တော်ရရှင်တရက်ကိုအလှည့်ပေးချင်ပါတယ်ရှင်။ဒီတော်ရရှင်ကတော့ကျမတို့ကိုဟိုအီးမေးလ်နဲ့လမ်းရေးပြီးတော့ဟိုပါဝင်ဆွေးနွေးခြင်းလို့ပြောလာတာပါ။သူကကုတုဖလောင်ဒုက္ခသည်စခန်းမှာရောက်နေတဲ့ဒီစစ်ပြေးရိုဟင်ဂျာဒုက္ခသည်ဖြစ်ပါတယ်။ကိုခင်ဆိုးခေါ်ကိုအာလီရှိပါလားလေးလိုင်းပါမရှင်။
ရှိပါတယ်ခင်ဗျ
ာ။ဟုတ်ကဲ့ရှင်။ဝင်ပြီးတော့ဆွေးနွေးနိုင်ပါတယ်ရှင်။ဒီဟိုစားဦးစီသူအောင်မြင့်ဒေါက်တာလှကျော်စိုးတို့ကလည်းဟိုသိကျင်တာမေးမြန်းနိုင်ပါတယ်။
เออโอเคว่ะกัญญาตรุปิ๊กอ่ะอะไรอ่ะตาတော့เมนတော့เมนတယ်ဒါမှပြင်တော့နားလေတလို့ပါလေအမေဘယ်လိုစလို့ရှိရခဲ့တို့ဒီကြောင်တို့ကျွန်တော်နားလေတလို့ပြောမယ်ဆိုလို့ရှိရခဲ့ဒီကျွန်တော်တို့မမနိုင်ညာပေါ်တော့ဒီကတော့နိုင်ထုံးနိုင်ညာအမြင်ကတော့ဘလူမျိုးတွေနင်းကြီးလူပွင့်တော့နင်းကြီးတင်းပွေးဆိုတော့တို့မှာရေရွံချက်တခုကိုကြည့်တယ်ဥပမာပြန်တယူရဲ့အိန္ဒိယရဲ့နောက်တစ်ခုအမေရိကန်ရဲ့အမေဒီပြဿနာကြောင့်ဥပမာပြောမယ်ဆိုရင်ဥပမာပြင်အကွာတော့ဒီရခိုင်အရင်နဲ့ပတ်သက်ပြီးတော့ဒီတယူကလာဂျာကန်နေတော့ပေချွန်ပြည်တဲ့အကြောင်းအရင်သူ့မှာရေရွံချက်တခုခုရှိမှတင်ပါတယ်အလားဘလို့ကိုစီတော်ကဘလို့ဒီမှာလည်းမသိဘူ
းဟုတ်ကဲ့ဒေါက်တာဦးစီတော်အမေကိုဒီတော်ရရှင်ကိုခင်ဆိုးကမေးပါတယ်သူ့မှာရေရွံချက်တခုတော့ရှိမှလေခုနကတော့လည်းသုံးသက်ဟိုပြသွားတော့ရှိပါတယ်တစ်ခေါက်တော့ဒီဦးစီတော်အမေဘလို့ထင်ပါလဲတရုတ်ကဘလို့ဟိုစားနောက်ွယ်ရရေရွံချက်ရှိနိုင်ပါလဲရှင
်အဓိကကတော့ကျွန်တော်တို့ပြောရမှာအချက်တွေအများကြီးပါသွားပြီလေဒီချက်ကတော့တက်မလို့နဲ့ပြပြခဲ့တဲ့ဆက်ဆံရေးကိုဒီပြန်ကောင်းအောင်တည်ဆောက်ခြင်းလဲနောက်တစ်ခုကဒီရခိုင်ဒေသဆိုတာအတူရဲ့စီးပွားရေးအတွက်ဒါ tension policy အတွက်ကိုအရေးကြီးတဲ့နေရာဖြစ်တယ်။ဆိုတော့ဒီနေရာမှာတစ်ခါကဒီကူညီခြင်းအဖြစ်ဒီလာပြီးတော့မှရင်းနှီးမြှုပ်နှံခြင်းနဲ့ဟာဒီ policy တွေအောင်မြင်မှုဟာလက်ပတ်စလုံးအကျိုးရှိမှာပေါ့နော်။အကြီးတော်မျိုးနဲ့လာပြီးတော့ကူညီခြင်းလည်းလုပ်ပေးကျွန်တော်နားလည်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ရှင်ဒါကိုဟိုကိုခင်ဆိုးကိုဒီဦးစီတော်အမြင်ဖြည့်ကြားပေးပြီးသွားပါပြီအဲ့တော့ကျမနောက်ထပ်တော်ရရှင်အီးမေးလ်နဲ့ရေးလာတဲ့တော်ရရှင်တယောက်ရဲ့စာကိုဖတ်ပြပေးခြင်းပါတယ်အာကိုရန်နိုင်ဒီအမေရိကန်ပြည်အောင်စုကနေပြီးတော့မောင်ဒသနာရေးလာတဲ့စာလေးကိုဖတ်ပြပေးပါလားရှင
်အဲမောင်ဒသနာရေးထားတာကတော့ဒီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့ဘင်္ဂလီအရေးမှာတရုတ်နိုင်ငံကပေါ်ဝင်လာတဲ့အဓိကအကြောင်းရင်းကရခိုင်ရေးနဲ့ပတ်သက်ရင်နိုင်ငံတကာကမြန်မာဆိုးရွားရဲ့ကြိုးပမ်းဆောင်ရွက်နေမှုတွေအလုံးကိုလစ်လျူရှုပြီးတစ်ဖက်သက်ဖိအားပေးတာတွေနဲ့တရုတ်ကြိုးစည်းပွားကိုချိမ့်ချောက်လာနေတာကြောင့်လို့ပဲယူဆမိပါတယ်ရခိုင်ရေးနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဖိအားတွေဟာငြိမ်းချမ်းစွာအပြေရှားနိုင်ရေးအတွက်မြန်မာဆိုးရွားနဲ့ပူးပေါင်းဆောင်ရွက်နေတာမဟုတ်ပဲအကြမ်းဖက်သမားတွေကိုပုံမအင်အားကြီးထွားလာအောင်နိုင်ငံနဲ့လူမျိုးရေးဘာသာရေးအသွင်ဆောင်ဝတ္ထုပက္ခတွေပြန့်နှံ့လာအောင်ဖွံ့ဖြိုးတိုးတက်ရေးနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေခက်ခဲသွားအောင်ပြုလုပ်နေခြင်းလို့ပဲယူဆမိပါတယ်အခုသဖြင့်မိမိတို့နိုင်ငံရဲ့အမျိုးသားလုံခြုံရေးကိုထိလာပြီဆိုရင်တခြားနိုင်ငံတွေအထိစစ်အင်အားအလုံးရင်းနဲ့ကျူးကျော်လာခဲ့သူတွေဟာမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေအပေါ်ဖိအားပေးနေကြတဲ့အမေရိကန်အပါအဝင်အနောက်နိုင်ငံတွေရဲ့ချဉ်းကပ်မှုတွေဟာလုံးဝမှားယွင်းတယ်လို့ယူဆမိပါတယ်တခါကုလလုံခြုံရေးကောင်စီကအကြမ်းဖက်သမားတွေရဲ့ရဲစခန်းအခု30ကိုဝန်တိုက်ခဲ့တာတွေဟိန္ဒူဘာသာဝင်တွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့တာတွေကိုရေးကြီးခွင့်ကျယ်မပြောဆိုခဲ့တာတွေကလည်းလုံးဝကိုလက်ခံနိုင်စရာမရှိပါဘူး။ဒါကြောင့်မချစ်တော်လဲအောင်ငါနန်းဆိုသလိုတရုတ်နိုင်ငံရဲ့ဂျာဝင်ဆောင်ရွက်မှုဟာနိုင်ငံတကာရဲ့ဖိအားတွေကိုအထိုက်အလျောက်တံပြန်တက်ရောက်မှုတွေရှိလာနိုင်ပါတယ်။ဒီလိုအချိန်မှာတက်မတော်ခေါင်းဆောင်တွေကသာတီးကြားရက်တီမနေပဲဆိုရအုပ်ချုပ်မှုအောက်မှာဂုံတိုက်ခါရှိရှိအမှုထမ်းရွက်ပြီးတရုတ်နိုင်ငံနဲ့ပုံမနီးကပ်စွာပူးပေါင်းဆောင်ရွက်လာကြမယ်ဆိုရင်ရခိုင်ပြည်ထနာကိုပုံမလင်းမြန်စွာဖြည့်ရှင်းနိုင်မှာဖြစ်ကြောင်းဆွေးနွေးလိုက်ရပါတယ
်။ဟုတ်ကဲ့မောင်ဒသနာကဒီမှာပြောထားတာကဟိုနိုင်ငံကနေပြီးဖိအားပေးနေတဲ့လောက်ရတီကဒီပြည်ထနာကိုပို့ပြီးခက်ခဲစေတယ်ပို့ပြီးကြီးထွားစေတယ်ပေါ့နော်။ဆိုတော့အခုဒီတော်ရရှင်ကတော့ဒီတရုတ်ကနေပြီးဂျာဝင်ပါမယ်ကိစ္စကိုကြိုးစိုးပုံရတယ်။သူကဒီထဲမှာတက်မတော်ခေါင်းဆောင်တွေကတီးကြရက်မတီပဲနဲ့အစိုးရအုပ်ချုပ်မှုအောင်မှာဂုံသိတ်ခါရှိရှိနဲ့ဒီတရုတ်နိုင်ငံနဲ့လည်းပို့ပြီးနူနီးကဲပူပေါင်းဆောင်ရွက်ရင်ဒီကိစ္စကိုလင်းလင်းမြန်မြန်ဖြေရှင်းနိုင်မယ်ဆိုတော့ဟိုလောလောဆယ်မှာလည်းမကြခင်ရက်တကဒီဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းတရုတ်နိုင်ငံကိုတွားရောက်ထားတာရှိပါတယ်။ဆိုတော့ဒီတက်မတော်အနေနဲ့ဒီတရုတ်နိုင်ငံနဲ့ပို့ပြီးနူနီးကဲပူပေါင်းပြီးတော့ဒီကိစ္စကိုဖြေရှင်းမယ်လို့သုံးသပ်မိပါလားဒေါက်တာလှကျော်စောဘယ်လိုသုံးသပ်ပါလဲရှင်။
哦，明年呗，哎哩，哦，咱们那习近平呢，哦，马比亚家长呢，不呢，不就没有那应该对的，哎，这里呢，家吧的，哎嘛，水里了嘛，底下什么这里看米来个，咱们那习近平交代他嘛，那偏那应该呢，没搞笑，哦，哎哩哈嘛，哎，今年一家母对。那派那个啊，咱们罗哦，哎，说话前哦，不光上些铺路的路标多吧嘞。第二，今年啊，今年 A 型 A 加马扎的，把马第一喷票都得有，第二批啊，俺们还固定还买路的标多吧嘞。然后第二批的，哎，库第库老板不喏，这路也是蛮硬的的啊，俺们还起来了有，哎，是蛮硬的的嘛，把马第一是蛮硬的呢，哎，有比较。哦，不帮不着，爸妈毕业，分手都在以后，出来弄来抽烟，有爸妈毕业对就是没路，他们那习近平也教我嘞，啊，不，他们那习，他们那阿爸问我，那第二批啊，爸妈毕业，毕业年年一下，啊，第一个跟他的话，爸妈他们那边出来对吧嘞，他讲么路，爸妈他们那边都当然用钱给比着，爸妈他们那边搞的种的啊，来我了哦，对，哎。ကွာဒီပင်လုံးကြီးကမဲကိစ္စပဲဖြစ်ဖြစ်ပါလေဖြစ်ဖြစ်အဲတကယ်ကိုအပေကြီးကင်ထားတာဒီဗမာတမရဘက်ကပဲဖြစ်တာဟုတ်အဲ့တော့အဲ့ဒီဘက်ကိုဗမာတမရကိုပို့ပြီးတော့ပျော်ပြောင်းလာအောင်ကြိုးစားပြီးဟိုစီယုံနေတယ်နဲ့တူပါတယ်ဒါဗမာပြည်ညီညာရေးအတွက်ပို့ပြီးတော့တော်တော်လည်းလည်းလှုပ်ရှားလာအောင်ကြိုးစားနေပုံရပါတယ်
ဟုတ်ကဲ့ရှင်ကျေးဇူးတင်ပါတယ်ဟိုဒီမှာဦးစီတူအောင်မြင်ကိုမေးချင်ပါတယ်ရှင်ဟိုဦးစီတူအောင်မြင်ကတရင်တုံးသက်ချက်တွေလည်းဟိုရေးဆောင်မတွေလည်းရေးသားနေတယ်ဆိုတော့ဒီအမေရိကန်ကဒီစစ်တပ်ကလည်းဒီရိုဟင်ဂျာအရေးကင်တွယ်ပုံကလူမျိုးနွယ်စုကိုရှင်းလင်းဖယ်ရှားမှုမြောက်တယ်လို့တောင်မှဒီအမေရိကန်ကပြောနေတာပါပြောနေတယ်ဆိုတော့ဒီအခုတရုတ်နိုင်ငံကိုဒီမြန်မာစစ်ကောင်ဟိုဇာစစ်ဟိုဗိုလ်ချုပ်မကြီးမင်းအောင်လိုင်းသွားတယ်ဆိုတော့ဟိုတရုတ်ရဲ့ဒီဖြည့်ရှင်းမှုစ조사နေတဲ့အရေးမှာဒီမြန်မာစစ်တပ်ကအပြုတ်သဘောနဲ့ပါဝင်ပြီးတော့ဒီကိစ္စပေါ်ပြီးအဆင်ပြေပြေချောချောမွေ့မွေ့ဖြစ်နိုင်တယ်လို့ယူဆပါလားရှင်ဘယ်လိုသုံးသပ်မိပါလဲ
အဲ့ဒီရုပ်ချာကြတဲ့အခုကြားတဲ့ဒီမှာအဲဆင်းရဲတဲ့ဒီမှာဟိုသမ္မတချစ်ချင်နဲ့တွေ့တဲ့ချိန်မှာရောအရှိတိုင်းမှာဆိုရင်အဲတရုတ်ကဒီအဲချစ်ကော်မရှင်ဥက္ကဋ္ဌနဲ့လည်းတွေ့တယ်တခြားသောဟိုဒီကမ္ဘာကောင်းဆောင်နေတဲ့တွေ့တယ်တွေ့တဲ့အတိုင်းမှာတွေ့တိုင်းမှာအပါလဲကြောင်းရတစ်ချက်ရှိတယ်အဲ့ဒါပါလဲဆိုတော့အဲရခိုင်ပြည်နဲ့အရေးနဲ့ပတ်သက်ပြီးတော့မှဒီနိုင်ငံကနေပြီးတော့မှမြန်မာနိုင်ငံဘက်ကနေမမအရက်ပြည်တဲ့အကြောင်းဆိုပြီးတော့မှအဲ့ဒါတောင်းလျှောက်ပါတောင်းလျှောက်ပါတယ်ဆိုတဲ့အခါကျတော့သူတို့ချင်းလို့ဒီမှာဒီကိစ္စတွေလည်းပါမှာပဲဒါပေမဲ့ဒီမြန်မာတံတော်ကဒီပြည်တော်ရခိုင်ပြည်ကဖြည့်ရှင်းတဲ့ဒီမှာအတူရဲ့အဓိကစေတနာကြီးကပဲအဓိကကျပါတယ်သူရဲ့စေတနာကြီးကအရေးကတောက်လျှောက်ပေါ့အရေးဖြစ်အာဏာရှင်တွေတော့လည်းနှစ်ပေါင်း50 60လောက်ဘယ်လိုစဉ်းစားကြကြလဲဆိုတော့ဒါတည်းက1884ပေါ့နော်လူဝယ်တဲ့နှစ်100ပတ်ဝန်းကျင်လောက်ကဒါဆက်ပြီးတော့ဝင်လာတယ်အင်္ဂလိပ်ကကိုလိုနီလုပ်တဲ့အချိန်တော့ဝင်လာတယ်ဒါသူတို့တွေကတရားမဝင်လာတာတွေဖြစ်တယ်ဆိုတော့ဒီဟာဒီလက်ပတ်တဲ့ရင်တမရောကလက်ခံထားတာကတော့သူတို့က1980ဥပဒေနဲ့ဖြစ်တယ်နိုင်ငံသားမဟုတ်ဘူးဆိုရင်စခန်းလေးထဲမှာထားကျင်တယ်ဒါတရားဝင်လည်းထုတ်ပြောတာတွေရှိပါတယ်ဆိုတော့အဲ့ဒီလိုဒီခေါ်ပြီးနဲ့ဖြည်းဖြည်းဖြည့်ရှင်းလိုက်တဲ့ဟာကဒီပေါင်းလေးရဲ့အပြင်လည်းမပြေနေဘူးအခုလည်းဒါမပြေနေလို့တစ်ဖက်နိုင်ငံကို5 6သိန်းလောက်ရောက်သွားပြီးတော့မှတကမာလုံးကဝိုင်းပြီးတော့ဝေစာနဲ့အဖြစ်လေးရောက်သွားတယ်အဲ့တော့ဒီပြဿနာကြီးပြေလဲအောင်ဖြေရှင်းမယ်ဆိုရင်ဒီဖြေရှင်းမလားဒီကကူညီမှဒီလိုမဟုတ်ပါဘူးတမရော်ဘက်ကဒီလူတွေကဒီနိုင်ငံထဲမှာနေထိုင်ခွင့်ရှိတယ်ဆိုတဲ့ဟာကိုတော့ပထမဆုံးဒီအပြစ်မှပြရမယ်ပြီးရင်နောက်တခြားသောနိုင်ငံအဆင့်တန်းပြီးမလားဒါတွေကိုဘယ်လိုမျိုးနည်းနဲ့ဟိုထားမလဲအဒီဒီကိုဘယ်လိုမျိုးလဲဒါဆောက်ရှောက်မလဲဒါဒီသဘောလေးကိုရှင်းပြသွားတဲ့အတူခုမျိုးကြောင်းလာကတော့အရင်ဖြစ်နေတယ်လေတူရတဲ့အဲ့တော့အဲ့ဒီဥစ္စာကရှိပြီးဆိုရင်အခုလက်ရှိအစိုးရကဒေါ်စောစီပီအကောင့်ထဲပေါ်နေတဲ့ခိုင်ပြည်တဲ့ပြည်ထနာကိုဒါကိုပြရတဲ့အစီအစဉ်ဆောင်မှာပါတဲ့အတိုင်းဒါစီချာအကောင့်ထဲပေါ်နေတာတွေကိုလိုက်တာလိုက်တယ်ဆိုရင်တော့ပြည်လေသွားမှာပါအခြားသူတွေကဝေကူညီတော့ပိုးတော့ကောင်းတာပေါ့ဒီဒါပေမဲ့အဓိကပုံကြတာတက်မတော်ကဒီလက်ခံထားတဲ့ဒီအယူအဆတွေကိုဒီကြောင်းလေးပြီးတော့မှလက်ပြကြကြချင်းကပ်ပြီးတော့မှဖြည့်ရှင်းမှုတော့ပို့ပြီးတော့လိုလိမ့်မယ်လို့ကျွန်တော်ပြော
တာ။ဟုတ်ကဲ့ကျေးဇူးတင်ပါတယ်။အခုကျွန်တော်တို့ဒီအစီအစဉ်အပီးတက်ဖို့အတွက်3မိနစ်လောက်ပဲလိုပါတော့တယ်။ဆွေးနွေးစဉ်နဲ့တော့ရှင်2ယောက်ကျန်ပါသေးတယ်။ဟုတ်ကဲ့ကျွန်မအညာမြေကိုအောင်ကြီးကိုအရင်ဖိတ်ခေါ်ကျင်ပါတယ်။မြန်မြန်လေးဝင်ပြီးတော့ဆွေးနွေးပေးပါရှင
်။ဟုတ်ကဲ့ခင်ဗျ။ဒီခုရတာရေးရတော့ညာတရုတ်နိုင်ငံကနေပြီးတော့
ကွာဝဲဆွေးနွေးရရင်တော့ဗျာဒီဥက္ကာကျွန်တော်တို့မြန်မာနိုင်ငံကိုဒီပြေးတာခုမှမဟုတ်ဘူးဗျာ88အရေးကုန်တဲ့မြန်မာနိုင်ငံအစိုးရနိုင်ငံကိုပူးပြီးပြေးလာတာဗျာအဲ့တော့မြန်မာဟာတရုတ်ရဲ့အင်ဂျင်နီယာဖြစ်တယ်ဗျာနိုင်ငံရေးလူမှုရေးစီဝါရေးဓာတ်ဆောင်ကဏ္ဍဆိုဖြစ်ပေးမှုကောင်းလို့ကလည်းဖြစ်တယ်ဗျာအဲ့ဒါကမလို့တရုတ်နိုင်ငံကကျွန်တော်တို့မြန်မာနိုင်ငံကပြည်လူထားရမှာလေတဲ့ရှိကြတာကြောင့်ဒါလို့ကျွန်တော်တို့နိုင်ငံလက်တွေ့ကအလွန်အမင်းကိုရင်းနှီးနှီးတက်ဆန်တာပါဗျကျွန်တော်တို့မြန်မာနိုင်ငံအတွက်လည်းဒီလိုနိုင်ငံဟာမျိုးကောင်ဖြစ်ပါလေဗျဒီခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နိုင်ငံကိုကုလသမဂ္ဂအပါအဝင်ပေါ့ဗျာအနောက်အုပ်စုကမျိုးဖြစ်အားပြီးပြည်တဲ့အချိန်မှာမြန်မာသမ္မတတာဝန်ရေးဦးတည်ချုပ်ဗိုလ်ချုပ်ကြီးမဲအောင်နိုင်အတွက်ဒီလိုနိုင်ငံစစ်ကော်မရှင်ကပေါ်ပြီးတော့ဒီလိုသမဂ္ဂကြီးနဲ့လက်ခံတွေ့ဆုံပြီးနိုင်ငံကိစ္စကြီးတွေကိုဆွေးနွေးခြင်းကို
ဟုတ်ကဲ့ဟုတ်ကဲ့ပါရှင်။ဒါကြောင့်အညာမြေအောင်ကြီးကဒီဟိုတရုတ်ကနေပြီးဝင်ပြီးတော့ရေးကြုံလာရင်ကုညီပေးတယ်အပြန်လန့်အကျိုးဖြစ်ထွန်းစေပါတယ်လို့သူရဲ့အမြင်ဝင်ပြီးတော့ဆွေးနွေးပါတယ်။ကုညီကြီးအောင်ကုညီအောင်ရှိပါလားရှင်။ကျွန်မကိုခက်တူတူလေးဝင်ပြီးတော့ဆွေးနွေးပေးပါရှင်။ကုညီကြီးအောင်ကြားရပါလား။ဟုတ်ကဲ့။ကုညီကြီ
း
။ရပါပါ။ရပြောပါရှင်။ခက်တူတူလေးပြောပေးပါနော်
။ဟုတ်ကဲ့ခက်တူတူပြောပါမယ်ခင်ဗျာ။ဒီကနေ့တော့ဒီကကျွန်တော်တို့ပြန်လာရင်ကျွန်တော်တို့ကိုယ်တိုင်ပြန်ရှိမှာဖြစ်ပါလေ။တိုင်းတစ်ပါးဝင်လာဖြစ်ဖြစ်ကျွန်တော်တို့နိုင်ငံမှာခံရရတဲ့ဒါတာလည်းအများကြီးရှိတယ်။တတိယနဲ့ကျွန်တော်တို့ခံရရတဲ့အများကြီးလည်းဒီတော့ဒီကအရင်တည်းကလည်းကျွန်တော်ရည်ရွယ်ချက်ပေါ်မှာအခြေခံပြီးပြန်ရှိတဲ့ငါတို့ဖြစ်ပါလေ
။ဟုတ်ကဲ့ရှင်။အကိုညီညီအောင်အားကြတော့ဒီကိုယ့်ပြဿနာကိုကိုယ်တိုင်ဒီမြန်မာနိုင်ငံမြန်မာအစိုးရအနေနဲ့ဖြေရှင်းတဲ့လို့အကြံပြုသွားပါရစေ။ဒီတော့ဒီရခိုင်ကနေပြီးမြန်မာအရေးမှာစိတ်ဝင်စားလာနေတဲ့အချက်ထဲကနေပြီးတော့မြန်မာနိုင်ငံအနေနဲ့ဘယ်လိုအကျိုးဖြစ်ထွန်းအောင်လုပ်ယူနိုင်လဲဆိုတာဒေါက်တာလှကျော်စိုးနဲ့ဦးစီစွာအမြင်ခက်တူတူလေးသုံးသပ်ပေးပါ။အန်တီဒေါက်လှကျော်စိုးအရင်ပြောပေးပါရှင်
။ဟုတ်အခုတရုတ်ကလုံးမယ်ဆိုတဲ့တရုတ်မြန်မာစီဝါရေးကော်ရီဒေါ်ဆိုတာကကျမတို့ဥပမာပြီးအတွက်အများကြီးအကျိုးရှိနိုင်တယ်လို့ထင်ပါတယ်။ဒါကဒီတရုတ်ပြည်ရဲ့အဲပိုလမနဲ့တစ်ဆက်တစ်ဆက်ပဲ။အဲ့ဒီတောက်လျှောက်လိုက်သွားလို့ရှိရင်အရင်ပထမလဲဟိုကြောက်ဖြူကနေပြီးတော့လာတဲ့ရေနံပိုင်လိုင်းကို gas ပိုင်လိုင်းကိုရှိပြီးသားပဲလေ။အဲ့ဒီဟာတွေရဲ့နဲ့မြင်းပြိုင်ရထားလမ်းကြီးကားလမ်းကြီးပေါက်သွားမယ်ဆိုလို့ရှိရင်တော့ဒီဟာကပမာတီကြီးအတွက်ပမာတီရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်တစိုက်တည်သာအားဖြင့်ကျိုးပြနိုင်ပါလိမ့်မယ်
ဟုတ်ကဲ့ရှင်ဦးစီစွာအောင်ရင်တူတူလေးတုံးသက်ပေးပါရှင်ဘယ်လိုများမြန်မာနိုင်ငံကအကျိုးဖြစ်တော့ရယူနိုင်မလဲဆိုတော့ဦးစီစွာအောင်ကြားရပါလားဖုန်းကြသွားပါပြီ။ဟုတ်ကဲ့ကျမတို့လည်းဒီဟိုတိုက်ရိုက်လေလိုင်းဆွေးနွေးကအချိန်ရှိပြီမလို့ဒီညတော့ဒီလောက်နဲ့ပဲအားလုံးကျေနပ်ပါလို့ပြောချင်ပါတယ်။ဝင်ပြီးတော့ဆွေးနွေးကြပေးတဲ့ဒီဒေါက်တာလှကျော်စောဦးစီသူအောင်မြင့်ပါဝင်ပြီးတော့ဆွေးနွေးလာကြတဲ့သောရရှင်တွေစာရေးဆွေးနွေးလာကြတဲ့သောရရှင်တွေအားလုံးအထူးကျေးဇူးတင်ရှိပါတယ်ရှင
်။တိုက်ရိုက်လေလိုင်းဆွေးနွေးကအစီအစဉ်ကိုနားဆင်ခဲ့ကြရတာပါ။အခုတော့သတင်းအချင်းချင်းကိုကိုရနိုင်ကြီးညာပေးပါမယ်ရှင်။
ဒီနိုင်ငံမြောက်ပိုင်းဆိုင်းတိုင်းကျွန်းဆွယ်ကလူတွေပြည့်ကျက်နေတဲ့ဗလီတစ်ခုကိုစစ်သွေးကြောလို့တန်ကြာဖြစ်ပေါ်ရှိသူတွေတောက်ကြနေကတိုက်ခိုက်ခဲ့တာကြောင့်သေဆုံးသွားတဲ့သူအရေအတွက်ဟာလူ305ယောက်ရှိသွားပြီဖြစ်တယ်လို့အီဂျစ်လုံခြုံရေးတာဝန်ရှိသူတွေကပြောလိုက်ပါတယ်ဒီထဲက28ယောက်ကတော့ကလေးတွေဖြစ်ကြပါတယ်အမေရိကန်အနေနဲ့ဆီးရီးယားကကာဒစ် YPG တပ်သားတွေအတွက်လက်နက်ထောက်ပံ့ပေးမှုကိုရဆိုင်းမှာဖြစ်တဲ့ကြောင့်အမေရိကန်သမ္မတ Trump ကတူရကီနိုင်ငံကိုပြောဆိုလိုက်တယ်လို့တူရကီတာဝန်ရှိသူတွေကပြောပါတယ်တောက်ကြနေကသမ္မတ Trump ကတူရကီသမ္မတ Recep Tayyip Erdogan နဲ့ဖုန်းပြောပြီးမှဒီလိုပြောသွားတာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးကပြောပါတယ်ခင်ဗျာကွာကြီးအနေနဲ့ကျန်းဖတ်သမားတွေကိုစီးရင်းနှီးနဲ့ချေမှုန်းပေးရမယ်လို့အမေရိကန်သမ္မတ Donald Trump ကပြောကြားလိုက်ပါတယ်ချိန်ထဲမှာပဲအမေရိကန်ပြည်ထောင်စုအနေနဲ့လည်းမက္ကဆီကိုနယ်စပ်မှာနယ်စပ်တိုင်းကာယံဖို့နဲ့ခီးသွလာခွင့်တားမြစ်ကန့်သတ်တာတွေလုပ်ဖို့လိုအပ်တယ်ဆိုပြီးတော့သမ္မတ Trump ကပြောကြားလိုက်ပါတယ်ကတလုံးညားဒေတာလွတ်လပ်ရေးခွဲထွက်ဖို့ကြိုးပမ်းနေရမှာတဲ့မားတွေစိုက်ဘာတိုက်ခိုက်မှုတွေလုပ်ပြီးခွဲထွက်ရေးလိုလားသူတွေကိုထောက်ခံဖို့ရုရှားနိုင်ငံကနောက်ကွယ်ကကြိုးပမ်းမှုဟာစပိန်နိုင်ငံရဲ့ချမ်းသာတဲ့ရှေ့မြောက်ဒေသကိုရင်းမဟုတ်ပဲတခြားဥရောပဒေသတွေကိုပါထိုးဖောက်ထိန်းချုပ်နိုင်ဖို့အတွက်ရည်ရှိချမှတ်ထားတဲ့မဟာပြူဟာရဲ့အစိပ်ပိုင်းတစ်ရပ်ဖြစ်တယ်လို့စပိန်တာဝန်ရှိသူတွေကပြောပါတယ်ဘာစလိုနာနဲ့အာဂျင်တီးနားမှာတိုက်စစ်မှုလီယိုနယ်မက်ဆီဟာဘာစလိုနာအသင်းနဲ့စာချုပ်အစ်ထပ်ပြီးတော့ချုပ်ဆိုလိုက်ပါတယ်ဒါကြောင့်မက်ဆီဟာဘာစလိုနာအသင်းမှာ 2020-21 ဘောလုံးရာသီအကုန်ထိဆက်ပြီးတော့ရှိသွားမှာဖြစ်ပါတယ်ခင်ဗျာ
။တရင်တင်ချက်ကိုကွင်ရနိုင်တင်ညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှာမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါတယ်။ကျွန်မရှာဖောင်းပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာပါ။ VOA American အသံစနေညဘက်မြန်မာဘာသာအစီအစဉ်ကိုည9:00ကနေ10:00အထိဓာတ်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။တနင်္ဂနွေနေ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ30.40-49တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကိုဖမ်းယူနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.